to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဧပြီလ29ရက်တောက်ကြနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51အပြင်ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1509နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေဒီနေ့သမိုင်းဝင်ထိပ်သီးဆွေးနွေးကျင်းပခဲ့ပြီးကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကိမဲ့ဆုံးဖြစ်ရေးဆောင်ရွက်ကြဖို့သဘောတူခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအသစ်မိုက်ပွန်ပေယိုဟာနေတိုးအဖွဲ့ဝင်တွေနဲ့တွေ့ဆုံမှုဘရပ်ဆဲမြို့မှာရောက်နေပါတယ်။အာဆီယံနိုင်ငံသားဝန်ကြီးတွေလုံခြုံရေးဆိုင်ရာဆွေးနွေးပွဲဒီကနေ့စင်ကာပူမှာကျင်းပခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နေတူတင်ပြပေးတော့မှာပါခင်ဗျ။
အခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီကနေ့ကမ္ဘာတဝန်းကအာရုံအစိုက်ဆုံးဖြစ်နေတဲ့တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေရဲ့ပထမဆုံးသမိုင်းဝင်တွေ့ဆုံပွဲပေါ်မှာနိုင်ငံတကာနဲ့ကိုရီးယားလူထုရဲ့သဘောထားမှတ်ချက်တွေနဲ့အတူမြန်မာနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူရဲ့သဘောထားကရောဘယ်လိုရှိပါသလဲ
။ဒါကတော့ကျေကျေလက်ခံမယ်အပိုင်းပါပဲ။ဒီကိုရီးယားနဲ့နိုင်ငံပြန်ပေါင်းပြီးကိစ္စအပိုင်းဆိုတော့ကိုရီးယားလည်း Sunshine Policy ပေါ်နေတဲ့ဟိုးရောလုပ်ခဲ့ကြတယ်။
ကိုရီးယားကျွန်းဆွယ်စစ်မဲ့ဆုံးဖြစ်လာမယ့်အရေးကင်းနဲ့တခါငိမ့်ချရေးရလာတော့မလားဆိုတဲ့သုံးသပ်ချက်တွေကိုနားဆင်နိုင်ပါရဲ့ရှင်။ကချင်ပြည်နယ်ဘက်မှာတော့မြမတပ်မတော်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တွေကြားစစ်ရေးပြိပခါတွေရှိနေသေးတယ်လို့စစ်ဘေးရှောင်တွေနဲ့စစ်ဘေးရှောင်နေကြရတဲ့ဒေသခံတွေရဲ့အကြက်တဲတွေကိုလည်းပြောပြပေးမှာပါ။တနင်္ဂနွေလို့အပြည့်ရရေးစာချုပ်မှာကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့ပါဝင်လက်မှတ်ရေးထိုးဖို့အလားအလာကောင်းနေတဲ့အကြောင်းကိုလည်းပြောပြပေးသွားမှာဖြစ်ပါရဲ့ရှင်။အခုရင်ဆုံးတော့တောက်ချာနေညပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းဟာကိုရီးယားနိုင်ငံကြားနှစ်ပေါင်း60ကြာပိုင်းခြားထားတဲ့နိုင်ငံနယ်စပ်စီးပင်းကိုဖျက်ချော်ပြီးတောင်ကိုရီးယားဘက်ကိုလမ်းလျှောက်ဝင်ရောက်ချင်းနဲ့အတူသမိုင်းဝင်တောင်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကိုတောက်ချန်နေကစတင်လိုက်ပါတယ်။ထိပ်သီးဆွေးနွေးပွဲအပြီးနျူကလ িয়ার ဖြတ်သိမ်းရေးနဲ့ငြိမ်းချမ်းရေးဆိုင်ရာသဘောတူညီချက်တွေကိုမကျညာခင်ခေါင်းဆောင်အုပ်ဟာဖလှယ်တကင်နှုတ်ဆက်လိုက်ကြပါတယ်။ကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းမဲ့ပြီးနျူကလ িয়ার ပြီးပိုင်ဖြတ်သိမ်းရေးဆိုတဲ့ဘုံသဘောတူညီချက်ကိုခေါင်းဆောင်ခင်ဂျုံအုံးနဲ့ကျွန်ုပ်ထပ်လောင်းအတည်ပြုပါကြောင်းနှစ်ဖက်ရရှိခဲ့တဲ့ပမွန်ဂျုံသဘောတူညီချက်တွေကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဖတ်ကြားခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ခင်ဂျုံအွန်းကလည်းသဘောတူညီချက်ကိုထောက်ခံကြောင်းပြောကြားလိုက်ပြီးအခုထုတ်ပြန်လိုက်တဲ့ကြေညာချက်အပါအဝင်အရင်ကရရှိထားတဲ့သဘောတူညီချက်တွေကတဆင့်တောင်နဲ့မြောက်ကိုရီးယားဆက်ဆံရေးတိုးတက်ကောင်းမွန်ရေးဆိုင်ရာအသွင်ကူးပြောင်းရေးစာမျက်နှာတစ်ကိုဖွင့်လှစ်လိုက်ပြီးဖြစ်ကြောင်းပြောပါတယ်။တောက်ကြနေအစောပိုင်းကတော့ကောင်ဆောင်နှုတ်ဦးရဲ့တွေ့ဆုံဆွေးနွေးမှုဟာလင်းနေပြီးပွင့်လင်းတဲ့ဆွေးနွေးမှုဖြစ်ကြောင်းတောင်ကိုရီးယားရာရှိတွေကပြောပါတယ်တောင်နဲ့မြောက်ကိုရီးယားအကြားတည်ရှိခဲ့တဲ့အတိတ်ကဒဏ်ရာတွေကိုကုစားနိုင်ဖို့ဒီတွေ့ဆုံဆွေးနွေးမှုကိုတံပိုးထားတဲ့ကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းပြောကြားခဲ့တာကိုကိုးကားပြီးတောင်ကိုရီးယားရာရှိတွေကလည်းပြောပါတယ်တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်နှုတ်ဦးရဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့မနေ့မှ Twitter လူမှုကွန်ရက်ကတဆင့်နှစ်ကြိမ်ရေးသားခဲ့တာမှာပထမအကြိမ်မှာတော့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပစ်လမှုတွေတစ်နှစ်ပတ်လုံးပြုလုပ်ခဲ့ပြီးတဲ့နောက်သမိုင်းဝင်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေပြီဖြစ်ကြောင်းကောင်းမွန်တာတွေဖြစ်ပေါ်နေပေမဲ့အချိန်ကပဲအဖြစ်ပြင်းမှဖြစ်ကြောင်းရေးသားခဲ့ပြီးဒုတိယအကြိမ်ရေးသားမှုမှာတော့ကိုရီးယားစစ်ပွဲအဆုံးသတ်တော်မှဖြစ်ကြောင်းကိုရီးယားကျွမ်းဆောင်မှာလက်ရှိဖြစ်ပေါ်နေတာတွေကိုအမေရိကန်ပြည်သူတွေဝမ်းမြောက်ဂုဏ်ယူတင်ကြောင်းရေးသားထားပါတယ်
တောင်မြောက်ကိုရီးယားကောင်ဆောင်တို့ရဲ့သမိုင်းဝင်ထိပ်သီးသွေးဆုံပွဲကိုကိုရီးယားနိုင်ငံကလူတိုင်းသဘောတူလက်ခံကြတာတော့မဟုတ်ပါဘူး။ထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာပဲမြောက်ကိုရီးယားနိုင်ငံကိုစန့်ကျင်သူတွေကတောက်ကြနေမှာတောင်ကိုရီးယားနိုင်ငံရာဂျူးမြို့မှာကံကွက်ဆန္ဒပြခဲ့ကြပါရယ်။မြောက်ကိုရီးယားကောင်ဆောင်ဟောင်းတို့ရဲ့တပ်ပုံတွေပုံစံတူအယုတ်တွေကိုဆန္ဒပြသူတွေကမီးရှို့ခဲ့တာပါ။ကင်ဂျုံအွန်းရဲ့အပြောကိုယုံစားပြီးတော့မြောက်ကိုရီးယားရဲ့ကွန်မြူနစ်စနစ်အောက်ကျရောက်တဲ့နှစ်နိုင်ငံပြန်လည်ပြောင်းစည်းရေးဖက်ရောက်သွားမှာကိုဆန္ဒပြသူတွေကစိုးရိမ်နေတာပါ။ဒီကနေ့တောက်ကြနေမှာကျင်းပတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းတို့ရဲ့တွေ့ဆုံပွဲဟာ1950-53ခုနှစ်ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲနောက်ပိုင်းရန်ဖက်နှစ်နိုင်ငံကြားတတိယအကြိမ်မြောက်ထိပ်သီးတွေ့ဆုံမှုလည်းဖြစ်ပါတယ်
။အမေရိကန်နိုင်ငံသားဝန်ကြီးအသစ်မိုက်ပွန်ပေယိုဟာမြောက်အတ္တလန်တစ်စာချုပ်နေတိုမဟာမိတ်အဖွဲ့ရဲ့စီဝေပွဲတက်ရောက်ဖို့အတွက်ဒီကနေ့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ကိုရောက်ရှိနေပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအဖြစ်နဲ့ပထမဆုံးနိုင်ငံသားခီးစဉ်အဖြစ်ဒီကနေ့ဘရပ်ဆဲလ်စ်မြို့ကိုဆက်ရောက်လာခြင်းသတင်းထုတ်တွေကိုပြုံးပြနှုတ်ဆက်ရုံသာပြုလုပ်ခဲ့ပြီးစကားတစ်ခွန်းမှပြောမသွားခဲ့ပါဘူး။မစ္စတာပွန်ပေယိုဟာမနေ့ကြာသပတေးနေ့ကပဲနိုင်ငံသားဝန်ကြီးအဖြစ်ကျန်းသက်စာချိန်ဆခဲ့တာဖြစ်ပြီးအဲ့ဒီနောက်နိုင်ပိုင်းအကြာမှာဘရပ်ဆဲလ်စ်မြို့ကိုထွက်ခွာခဲ့တာပါ။လာမယ့်ဇူလိုင်လမှာကျင်းပမယ့်အနေတို့မဟာမိတ်အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်မှုတွေပြုလုပ်ဖို့နေတိုးနိုင်ငံသားရဲ့ဝန်ကြီးတွေ Brussels မြို့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ် ဒီ NATO အစည်းအဝေးတက်ရောက်ပြီးတာနဲ့ Mr. Pompeo ဟာအရှေ့လေဗန်ဒေသကိုခီးဆက်မှာဖြစ်ပါတယ်။အဲ့ဒီခီးစဉ်အတွင်းမှာတော့ Saudi Arabia, Israel, Jordan နိုင်ငံတို့ကခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအီရန်နဲ့ရရှိထားတဲ့ nuclear သဘောတူစာချုပ်ကိစ္စနဲ့ပတ်သက်လို့အဓိကထားဆွေးနွေးနိုင်ပွဲရှိပါတယ်
။2016အမေရိကသမ္မတရွေးကောက်ပွဲမှာရုရှားကိုကြားဝင်ဆွဲဖက်မှုရှိမရှိစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူး Robert Mueller ကိုတရားမဲ့အလုပ်ဖြုံးမဖြစ်နိုင်အောင်အကာအကွယ်ပေးဖို့ပါတီကြီးနေရာကပူရဲသင်သွင်းတဲ့ဥပဒေမူကြောင့်အထက်လွှတ်တော်တရားရေးရာကော်မတီကမနေ့ကြာတာပြင်းနေမှာအတည်ပြုပါတယ်။ Democratic Party ဝင်နဲ့ Republican Party ဝင်လေးဦးတို့သင်သွင်းတဲ့ဒီတရားရေးစီမင်းဥပဒေဟာ Mr. Mueller ကိုကျင့်ဝတ်သိက္ခာဖောက်ပြမှုတာဝန်ပြက်ကွက်မှုတာဝန်ကိုကျေပွန်စွာမထမ်းဆောင်နိုင်မှုကိုကြိုးစည်းပွားပါဝင်ပတ်သက်မှုဖြစ်စေတခြားအကြောင်းပြချက်ကောင်းတစ်ခုရှိမှရှင်းနေချုပ်မဟုတ်သူတာဝန်ပေးတဲ့သူကထုတ်ပယ်နိုင်တယ်လို့ဥပဒေကြမ်းမှာဖော်ပြထားပါတယ်။မစ္စတာမူလာကိုအလုပ်ဖြုတ်တာဟာလက်ရှိအစိုးရအဖွဲ့ရဲ့လုပ်ငန်းစဉ်တွေရပ်ဆိုင်သွားစေနိုင်တယ်လို့သမ္မတကိုယ်တော်ရထုကဖယ်ရှားဖို့တည်တော်ဖြစ်သွားနိုင်တယ်လို့ယူတာပြည်နယ်အထက်လွှတ်တော်အမတ် Orrin Hatch ကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့ Republican အမတ်တို့ရဲ့တိုက်ရိုက်ပြောဆိုမှုတွေနဲ့မကြာခဏရင်ဆိုင်နေရတဲ့ Mr. Mueller ရဲ့လွတ်လပ်စွာလှုပ်ဆောင်ခွင့်ကိုဒီဥပဒေကြမ်းနဲ့အခိုင်အမာထောက်ခံကြောင်းပြသလိုက်တာဖြစ်ပေမဲ့ Republican တို့ရဲ့ဆန့်ကျင်ကပ်ကွက်မှုကြောင့်ဥပဒေဖြစ်လာမဲ့အခြေအနေတော့သိမ်းမရှိပါဘူး။
ဒီရိုအမေရိကန်တန်ညဘက်မြန်မာဘက်သားအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဗျာ။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဆင်နယ်ကန်ကနိုင်ငံရေးဝန်ကြီးတွေဟာကောင်းဆောင်တွေရဲ့ထိပ်သီးဆေးဝယ်ဝယ်မကျင်းပခင်ဒေတာရင်းဖြစ်ပေါ်နေတဲ့ချင်းချောက်မှုတွေကိုအဓိကထားပြီးလူငယ်ရင်းဆိုင်ရာဆွေးနွေးပွဲဒီကနေ့ကျင်းပခဲ့ပါတယ်။အစွန်းရောက်ဝါဒကြီးထွားလာနေတာနိုင်ငံဖြတ်ကျော်ရာဇဝတ်မှုနဲ့စိုက်ဘာချင်းချောက်မှုစတဲ့အကြောင်းအရာတွေကိုဆွေးနွေးပွဲအတွင်းအဓိကထားဆွေးနွေးကြမှာဖြစ်ကြောင်းစင်ကာပူနိုင်ငံရေးဝန်ကြီး Vivian Balakrishnan ကဆွေးနွေးပွဲအဖွင့်အမိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်မလေးရှားနဲ့အင်ဒိုနီးရှားတို့ဟာ IS အစ္စလာမစ်စစ်သွေးကြောအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့နေဇဖြတ်ကျော်အဖွဲ့စီတွေအပါအဝင်အကြမ်းဖက်အဖွဲ့စီတွေကိုတိုက်ခိုက်နေကြတာပါ။အာဆီယံအဖွဲ့စီတွေကတော့လူဦးရေ 5.6 တန်းသာရှိပြီးအဖွဲ့ဝင်တွေထဲမှာအသေးဆုံးဖြစ်ပေမဲ့အချမ်းသာဆုံးနိုင်ငံဖြစ်တဲ့စင်ကာပူမှာကျင်းပနေကြတာဖြစ်ပါတယ်။အဖွဲ့အတွင်းဖွံ့ဖြိုးဆဲနိုင်ငံတွေဖြစ်ကြတဲ့မြန်မာ၊လာအိုနဲ့ကမ်ဘောဒီးယားနိုင်ငံတွေပါဝင်ကြသလိုတခြားဖိလစ်ပိုင်၊ထိုင်း၊အင်ဒိုနီးရှား၊မလေးရှား၊ဘရူနိုင်းနဲ့ဗီယက်နမ်နိုင်ငံတွေလည်းပါဝင်ပါတယ်။အာဆီယံကောင်းဆောင်တွေဟာစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ဒုက္ခသည်ဆိုင်ရာပဋိပက္ခတွေကိုလည်းထည့်သွင်းဆွေးနွေးကြဖို့ရှိနေပါတယ်။ဒါ့အပြင်ဒီကနေ့ကျင်းပတဲ့တောင်နဲ့မြောက်ကိုရီးယားကောင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲအကြောင်းကိုလည်းဆွေးနွေးကြလိမ့်မယ်လို့လေ့လာသူတွေကပြောပါတယ်။ကိုရီးယားကျွန်းဆွယ်မှာတွေ့ဆုံဆွေးနွေးမှုတွေဖြစ်ပေါ်ဖို့နဲ့ညီညာရေးရရှိရေးတို့အတွက်အာဆီယံခေါင်းဆောင်တွေကစီယုံပြောဆိုနေကြတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ပေါ်ဆိုရင်ကြပေမဲ့လည်းမြောက်ကိုရီးယားရဲ့တန်ယုံတွေကိုဖွင့်ခွင့်ပေးထားတဲ့အရှေ့တောင်အာရှနိုင်ငံတွေအတွက်ကိုရီးယားနိုင်ငံအကြအခုလိုတွေ့ဆုံဆွေးနွေးကြတာဟာဒေသအတွက်ကောင်းမွန်တဲ့တိုးတက်မှုဖြစ်ပါတယ်။အင်ရှင်စင်ကာပူနိုင်ငံရဲ့ဝန်ကြီးကလည်းညီညွတ်ရေးအတွက်လှုပ်ဆောင်ကြဖို့တိုက်တွန်းပြောကြားလိုက်ပါတယ်။32ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲဟာစနေနေ့မှာအဆုံးသတ်မှာဖြစ်ပါတယ်။
အီရန်နိုင်ငံကောင်းဆောင်ဟောင်းရာဇာရှားလိုယူဆရတဲ့ရုပ်အလောင်း2ပေါ်တွေ့ရှိထားရာအီရန်နိုင်ငံတောင်ပိုင်းကိုတွားရောက်ခဲ့တဲ့အခွင့်အရေးလှုပ်ရှားသူတို့အုပ်ကိုအီရန်အစိုးရကဖမ်းဆီးထိန်းသိမ်းထားတယ်လို့လူအခွင့်အရေးအုပ်စုတွေကပြောပါတယ်။နိုင်ငံရေးအကြီးအကဲဟောင်းကမ်ရန်အာယာဇီနဲ့မွတ်စလင်အမျိုးသမီးတွေကောင်းမီခြုံရတာကိုကန့်ကွက်တဲ့လှုပ်ရှားသက်ကြွသူမာယမ်ရှာရီယာတမာဒရီတို့ကိုရှာရာရေးမြို့မှာအင်္ဂါနေ့ကဖမ်းဆီးလိုက်ကြောင်းလူအခွင့်အရေးအုပ်စုကပုတ်ထုံးနေမှာပြောပါတယ်။1925နဲ့1942ခုနှစ်ကအီရန်ဧကရစ်ဖြစ်ခဲ့သူရီယက်ရှားရဲ့ဖျက်ဆီးနေတဲ့တင်ကြိုင်ကိုရှိရသေးတယ်မှာဖားရောက်ဆူယုံကြဖို့လူမှုကွန်ရက်ပေါ်ကတိုက်တွန်းလှုပ်ရှားမှုကြောင့်အဲ့ဒီဒေတာကိုသူတို့နှုတ်သွားရောက်ခဲ့တာလို့အဖွဲ့ကဆိုပါတယ်။ဆက်လို့ရေလုံတာတွေကတင်ချိုင်းကိုရှိတဲ့နေရာကိုတူဖော်ရမှာတာရှေခမ်းမှုစီးရင်နဲ့စီရင်မြုံနှံထားတဲ့ကျွန်းကြံရုပ်အလောင်းတစ်ခုကိုတင်းနေလာနေကတွေ့ရှိခဲ့တာပါ။တဟာအီရန်ကောင်းဆောင်ဟောင်းရဲ့ရုပ်အလောင်းဖြစ်မဲ့ဆိုပြီးတော့တီရန်အမွေနဲ့ထိန်းသိမ်းရေးအရာရှိတွေကပြောဆိုခဲ့ပါတယ်။အီရန်ကိုခင်မီနိုင်ငံတော်အဖြစ်ဆောင်ရွက်ခဲ့တဲ့ရာဇာရှားကိုဘုရင်စနစ်လက်ခံသူတွေနဲ့တခြားအီရန်နိုင်ငံသားတွေကနှစ်သက်သဘောကျကြပါတယ်။ဒါပေမဲ့လည်း1989တော်လိုင်းကြီးကာလမှာအီရန်အစ္စလာမစ်တို့ကဘရင်စနစ်ကိုဖျက်သိမ်းလိုက်တာဖြစ်ပါတယ
်ဖိလစ်ပိုင်နိုင်ငံဘိုရာကိုင်ကျွန်းအပန်းဖြေကမ်းခြေကိုလာရောက်လည်ပတ်ကြတဲ့ကမ္ဘာလက်ခီးတဲ့အနေနဲ့လာမယ့်6လအတွင်းတခြားကမ်းခြေနေရာကိုပဲရှာကြရတော့မှာပါဘိုရာကိုင်ကမ်းခြေမှာရေတွေညှဉ်းနှံလာတာကြောင့်ဒီကျွန်းကိုပြန်လည်တန့်စင်အောင်လုပ်ဖို့အတွက်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတဲကအရာကြီးပြင်ပလိုက်တာကြောင့်ဖြစ်ပါတယ်ဒီကျွန်းပေါ်မှာအလင်းမြန်ဖွံ့ဖြိုးတိုးတက်မှုနဲ့အတူဒေသရဲ့သဘာဝပတ်ဝန်းကျင်တွေလည်းထိခိုက်ပျက်စီးလာခဲ့ရတာဖြစ်ပါတယ် အခုအစိုးရကဘော်ဒါကိုင်းကျွန်းကိုခီးသွားတယ်မလားရဘူးလို့ပြောပြလိုက်တာကြောင့်စီးပွားရေးလုပ်ငန်းရှင်တွေနဲ့ဒေသခံတချို့ကတော့ဘယ်လိုလုပ်ကင်စတော့ကြရမလဲဆိုတာစိုးရိမ်လာကြပါတယ်။ဒါပေမဲ့လည်းနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ်ဘဲခီးတယ်မှမရှိပဲကျွန်းကိုသူတို့ပြန်လည်ပိုင်ဆိုင်ခွင့်ရတဲ့အတွက်ဝန်တာနေကြတဲ့ဒေသခံတွေလည်းအများအပြားရှိနေကြပါတယ်။
အင်ဒိုနီးရှားလွှတ်တော်ဥက္ကဋ္ဌဟောင်းဆက်ဂျာနိုဗာတိုကိုအကျင့်ပြတ်ချဆမှုနဲ့အပြစ်ပေးအရေးယူလိုက်တာဟာတက်တန်း20ကြာအင်ဒိုနီးရှားဒီမိုကရေစီစနစ်ရဲ့အကျင့်ပြတ်ချဆမှုတပ်ဖြည့်ရေးလုပ်ငန်းမှာအပြောင်းအလဲကြီးတဲ့အဖြစ်ရှုမြင်ပါတယ်။မစ္စတာနိုဗာတိုကိုကြက်ကရာအကျင့်ပြတ်ချဆမှုတပ်ဖြည့်ရေးဆိုင်ရာတရားရုံးတစ်ခုကဒီသတင်းမှအတွင်ထောင်နှံ15နဲ့အမိန့်ချမှတ်လိုက်တာပါ။နိုဗာတိုဟာအောင်မြင်စွာအရေးယူအပြစ်ပေးခံလိုက်ရတဲ့အင်ဒိုနီးရှားထိပ်တန်းနိုင်ငံရေးသမားတွေထဲမှသူအပါအဝင်ဖြစ်ပါတယ်။ electronic မှတ်ပုံနဲ့စနစ်အတွက်အစိုးရကချတာပေးတဲ့ဘဏ္ဍာငွေထက်ကဒေါ်လာ380ခွေယုံမှုမှာဥဆောင်ပါဝင်သူအဖြစ်နဲ့လွှတ်တော်ဥက္ကဋ္ဌဟောင်းနိုဗာတိုကိုအပြစ်ဒဏ်ချမှတ်လိုက်တာပါမစ္စတာနိုဗာတိုဟာနှစ်20ကြာနိုင်ငံရေးသမားဘဝတခြားအကျင့်ပြတ်ချဆမှုရှင်းမှုထက်မင်းမပါဝင်ပတ်သက်နေပေမဲ့မနစ်ကမှတရားရုံးကိုလာရောက်ထွက်ဆိုခဲ့ရတာဖြစ်ပါတယ
်2018ခုနှစ်ဧပြီလ29ရက်တောက်ကြနေ့ညပိုင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့နန်းလောင်တို့ပြောပြပေးသွားကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေသတင်းဆောင်ပါတွေကိုမတိုက်ခင်မှာတော့ဒီကိုရီးယားတောင်မြောက်တွေ့ဆုံဆွေးနွေးပွဲအကြောင်းကိုအလှည့်ပေးပါမယ်ရှင်။တောင်နှက်မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေဒီကနေ့သမိုင်းဝင်တွေ့ဆုံပြီးနှစ်နိုင်ငံကြားမှာတရားဝင်စစ်ရက်ဆဲရေးအတွက်ပြင်ဆင်ဆောင်ရွက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။နှစ်နိုင်ငံကြားစစ်မဲ့ဆောင်ကတောင်ကိုရီးယားနိုင်ငံဘက်ချမ်းမှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲတက်လာတဲ့ဒီမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုတောင်ကိုရီးယားသမ္မတကနေဆက်မြင့်တစ်ဖက်ကနေလက်ဆွဲကြိုဆိုနှုတ်ဆက်ခဲ့ပါတယ်။သမိုင်းဝင်တွေ့ဆုံဆွေးနွေးပွဲအပေါ်နိုင်ငံရေးအကဲခတ်တွေကိုရီးယားလူထုတွေရဲ့သဘောထားတွေကိုကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းဟာပထမဆုံးအကြိမ်အနေနဲ့နေဆက်မြင်းကိုဖြတ်ပြီးစစ်မဲ့ဇုံကတောင်ကိုရီးယားနိုင်ငံဘက်ခြမ်းကိုဒီကနေ့ရောက်ရှိလာတာမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကကြိုဆိုခဲ့ပြီးဂုံပြူတပ်ဖွဲ့ချင်းရင်ကငင်းငင်းရေးဂေဟာကိုတွားရောက်ခဲ့ပါတယ်။တောင်ကိုရီးယားသမ္မတရဲ့လှိုက်လေလေလေကြိုဆိုမှုအပေါ်အားလုံးကသတိပြုမိလိမ့်မယ်လို့နိုင်ငံရေးအကဲခတ်ဂျွန်ဒယ်လရီကပြောပါတယ်
Yeah, if you see the two of them, their body language was of some chemistry there.
သူကမူရကတကယ်ကိုစိတ်ပါလက်ပါရှိပါတယ်။တူလည်းတူစုပ်ကင်ထားတာလည်းတကယ်ကိုအင်အားအပြည့်နေပါ။အသက်အရွယ်ပိုကြီးတဲ့တောင်ကိုရီးယားသမ္မတကငယ်ရွယ်တဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့လက်ကိုဆွဲပြီးတလေးတစားနဲ့ဒန်းတူရီတူဆက်ဆံတာကိုမြင်ရတဲ့ကိုရီးယားတော်တော်များကဒီပုံကိုကြည့်ပြီးကြင်နူးကြမှာပါ။
ဒီကနေ့တောက်ကြနေမှာကျင်းပတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တွေ့ဆုံပွဲဟာ1950-53ခုနှစ်ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲနောက်ပိုင်းရန်ဘက်နှစ်နိုင်ငံကြားတတိယအကြိမ်မြောက်ထိပ်သီးတွေ့ဆုံမှုလည်းဖြစ်ပါတယ်။ဒါ့အပြင်လည်းအတိတ်ကဖြစ်ရတဲ့ကြောင့်ဒီလိုတွေ့ဆုံမှုတွေကနေအကောင်းမဲ့စီလုံးဝပြောင်းလဲသွားမယ်လို့မယုံကြည်တဲ့သူတွေရှိနေနိုင်ကြောင်းဒယ်လရီကထောက်ပြပါရတယ
်။ I don't think that today's event is really going to rattle
ရောက်ကိုရီးယားပေါ်တန်တရာကြီးနေသူတွေရဲ့အမြင်တွေဒီကနေ့တွေ့ဆုံမှုကြောင့်အမြင်ပြောင်းသွားမယ်လို့တော့မထင်ပါဘူး။ဒါပေမဲ့လည်းအခြေအနေတရချင်းစီကိုကြည့်ပြီးဆုံးဖြတ်ကြမယ်သူတွေလည်းအများကြီးရှိပါတယ်။ဒီလိုမျိုးအခြေအနေကိုမြင်ရတဲ့မျိုးဆက်သစ်ကိုရီးယားတွေအနေနဲ့ကတော့ရောက်ကိုရီးယားခေါင်းဆောင်ဟာမျှော်လင့်ထားရတဲ့ပို့ပြီးတော့ပုံမှန်လူတစ်ယောက်လိုမျိုးမြင်ကြမှာပါ။
အခုလိုကောင်းဆောင်နှစ်ဦးရဲ့ထိပ်သီးဆွေးနွေးပွဲအကြောင်းတရိပ်ပြတ်သားနေတာကိုကြည့်ရတဲ့တောင်ကိုရီးယားကျောင်းသားဝမ်ဆောက်က
ဒီ남북정상회담을보면서아진짜통일이멀지않았구나진짜통일이고도꼭갔구나
코리아테디스요배고찌비마짜겐변래삐래보묘래마래디스뉴보에타이땅내먀코리아아자마짜카나뜨소난자래매로묘래마래
လွန်ခဲ့တဲ့ဖေဖော်ဝါရီလကတောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲစတင်ချိန်ကစလို့မြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးခြေလှမ်းစတင်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့နိုင်ငံခေါင်းဆောင်တွေသမိုင်းဝင်တွေ့ဆုံနိုင်ခဲ့ကြပါတယ်။ငြိမ်းချမ်းရေးအတွက်တနိထန်ချမှတ်ထားကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောသလိုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကလည်းအားလုံးရဲ့ဆန္ဒတွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။မြောက်ကိုရီးယားနိုင်ငံပျုံယဲမြို့ကန်တွေကလည်းထိပ်သီးဆွေးနွေးပွဲကနေအခြေအနေတိုးတက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်။
ကျွန်တော်တို့경연은최고영도자김정운동지께서북남
선강성김정운퇴디수뉴회에대해땅방고도와라드린마팟야바레세니조자옛사이니아가니변사나이게데퇴디수뉴회가니옛랏강니퇴뻬라나이레메루묘린바레
တောင်ကိုရီးယားသမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဟာနှစ်နိုင်ငံနယ်စပ်ကြားစစ်မဲ့ဇုံပတ်မုံကျွန်းရွာမှာမနေ့ပိုင်းနဲ့နေ့လယ်ပိုင်းတွေမှာဆွေးနွေးခဲ့ကြပြီးငင်းငင်းကြီးအထိမ့်မှတ်တစ်ပင်လဲအတူဆိုင်ပြိုးခဲ့ပါတယ်။အဲဒီနောက်တော့မြောက်နယ်တောင်ကိုရီးယားကြားတရားဝင်စစ်ရဲစဲကြီးအတွက်ပြင်ဆင်ဆောင်ရွက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ညပိုင်းမှာတော့ညစာစားပွဲတက်ရောက်ပြီးတဲ့နောက်ကိုရီးယားနိုင်ငံရဲ့အတိတ်နဲ့အနာဂတ်အကြောင်းဖော်ကျူးထားတဲ့ရုပ်ရှင်ဇာတ်လမ်းကိုကြည့်ရှုမှဖြစ်ပြီးထိပ်သီးတွေ့ဆုံပွဲကိုအဆုံးသတ်မှာပါခင်ဗျာ။
ကိုအောင်အောင်ပြောပြသွားတာပါရှင်အခုလိုတောင်မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကြားနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ်ဒီကနေ့သမိုင်းဝင်တွေ့ဆုံမှုပေါ်နိုင်ငံတကာနီးတူကြိုဆိုအတိမတ်ပြုမှာဖြစ်တဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းအရာရှိတဦးကပြောပါတယ်တောင်ကိုရီးယားနဲ့ဆက်ဆံရေးတွတ်တက်အောင်ကြိုးပမ်းရာကနိုင်ငံတကာအတိုင်းဝိုင်းမှာပြန်လည်ဝင်ဆက်လာနိုင်သလိုမြောက်ကိုရီးယားနဲ့စစ်ဖက်ဆိုင်ရာဆက်ဆံတွေရှိတဲ့ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့မြန်မာနိုင်ငံပေါ်အနောက်နိုင်ငံတွေကဖိအားပေးနေတာတွေလျော့ပေါ်လာဖို့မျှော်လင့်ကြောင်းလဲမြန်မာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကပြောသွားခဲ့တာပါအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်
တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်တွေ့ဆုံမှုအပေါ်တွေ့ဆုံမှုတွေဟာကနဦးအဆင့်မှာသာရှိနေသေးတဲ့အတွက်မြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေနဲ့မြောက်ကိုရီးယားနိုင်ငံသားဆက်
ဆံရကြတာတော့ကျိုးကျိုးလက်ခံမှာအပိုင်းပါပဲဒီကိုရီးယားနိုင်ငံပြန်ပေါင်းပြီးရေးကိစ္စအပိုင်းဆိုတော့ကိုရီးယားလည်း sunshine policy ပေါ်နေတယ်ဟိုတော့လုပ်ခဲ့ကြတာရှိတာပဲနောက်နေ့တကြပြည့်ပြည့်တော့အခုပြန်ပြောဆန်းနေတယ်ဆိုတော့ဒါတော့ကျွန်တော်တို့အနေနဲ့တော့နိုင်ငံကလည်းကျိုးကျိုးလက်ခံမျိုးဆိုတော့ဒီinternational center တွင်ကိုနိုင်ငံကအတိမတ်ပြုတဲ့ recognition ပုံစံနဲ့ကျွန်တော်လည်းအခမ်းအနီးမှာပြုမှာပါ။အဲရောတော့ကျွန်တော်ထုတ်ပြန်ထားတာတော့မရှိသေးပါဘူး
။မြောက်ကိုရီးယားနဲ့ကာကွယ်ရေးဆိုင်ရာအဆက်ဆံတွေရှိခဲ့မှုတဲ့အတွက်မြန်မာနိုင်ငံဟာလည်းနိုင်ငံကအတိုင်းဝိုင်းကမကြာခဏအာရုံစိုက်ခံရလိမ့်ရှိပါတယ်။မြန်မာနိုင်ငံဘက်ကတော့အရင်သမရဦးသိန်းစိန်လက်ထက်ကစလို့မြောက်ကိုရီးယားနဲ့စစ်ဘက်ဆိုင်ရာအဆက်ဆံတွေမရှိတော့တဲ့အကြောင်းပြောဆိုထားသလို NLD အစိုးရလက်ထက်မှာလည်းမြောက်ကိုရီးယားအပေါ်ကုလသမဂ္ဂရဲ့ပိတ်ဆို့ဒဏ်ခတ်အရေးယူမှုတွေအတိုင်းလိုက်နာဆောင်ရွက်ခဲ့ကြောင်းပြောဆိုထားတာပါ။ဒါပေမဲ့လည်းကုလသမဂ္ဂကျွမ်းကျင်သူတွေရဲ့ဖေဖော်ဝါရီလတည်းစုံစမ်းတွေ့ရှိချက်တခုမှာတော့မြောက်ကိုရီးယားဟာကုလသမဂ္ဂရဲ့ဒဏ်ခတ်အရေးယူမှုတွေကိုချိုးဖောက်ပြီးမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့ကိုစစ်ဘက်ဆိုင်ရာအကူအညီတွေပေးခဲ့ကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံကအတိုင်းဝန်အထူးသဖြင့်အမေရိကန်ပြည်ထောင်စုကလည်းမြောက်ကိုရီးယားနဲ့စစ်ဘက်ဆိုင်ရာအဆက်အစပ်မလုပ်ဖို့မြန်မာနိုင်ငံအပေါ်ပီအာပေးနေခဲ့တာပါ။ဒါကြောင့်လဲမြောက်ကိုရီးယားအနေနဲ့တောင်ကိုရီးယားနဲ့ဆက်ဆံရေးတိုးမြှင့်ပြီးနိုင်ငံကမှပုံရိပ်ကောင်းအောင်လှုပ်လာတာနဲ့အမျှမြန်မာနိုင်ငံအတွက်လည်းအကျိုးရှိလာနိုင်လေလို့နိုင်ငံသားဥက္ကဋ္ဌပြောခွင့်ရသူတဦးဖြစ်တဲ့ဦးအောင်ကျော်စံကပြောပါတယ
်ကျွန်တော်တို့ကလည်းဥမာဆိုမြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ United Nations Security Council ကကျွန်တော်တို့ဆုံးဖြတ်တဲ့ resolution တွေအတိုင်းကျွန်တော်လိုက်နာရှင်းသုံးနေတာပါလေ။ဟိုဆိုတာပြီးခဲ့တဲ့ရက်ပိုင်းလောက်ကတော့မှကျွန်တော်တို့ကတော်လည်းဆွမ်းကလည်းပဲကျွန်တော်တို့ဒီအတန်းကြီးယူတော့ဖာကြီးပါမြောက်ကိုရာဒေသနဲ့ပတ်သက်ကြကျွန်တော်တို့ရန်ကုန်မှာရှိတဲ့မြောက်ကိုရာစားလုံးဆိုင်ပိတ်ထားတာကိုပိတ်ကွန်ပျူတာနဲ့တော့မြောက်ကိုရာလူမျိုးဒီမှာ27ဦးလုံးလုံးနာကျွန်တော်တို့ကပြန်ပြီးတော့ဟိုထွက်သွားဖို့အတွက်ကျွန်တော်တို့ဟိုဆောင်ရွက်ခဲ့တာပေါ့တော့သူက recognize လုပ်တယ်ပေါ့အတိအမှတ်ပြုတယ်ပေါ့နော်အဲ့လိုဆိုကျွန်တော်တို့ကတော့နိုင်ငံတကာကသတ်မှတ်တဲ့စံနှုန်းတိုင်းနိုင်ငံကရဲ့ resolution တိုင်းကျွန်တော်တို့ကတော့လိုက်နာဆောင်ရွက်နေတာဆိုတော့ဟိုဒါလည်းအတိတော်ဆောင်တဲ့လမ်းကြောင်းကိုကျွန်တော်တွားနေတာပေါ့အဲ့တော့ခုနကတော့မြောက်ပေါင်းစည်းရေးကိစ္စဖြစ်လာမှဆိုတော့ဘာပြောမြောက်ပေါင်းစည်းရနေဆက်ဆံရေးမှာပေါ်ကြလို့ဆွဆွဲတာတွေကျွန်တော်ကတော့ဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတန်ရှင်ရောက်သွားလိမ့်မယ်လို့ကျွန်တော်အနေနဲ့သုံးသပ်မိတာပေါ့နော်
။တောင်မြောက်ကိုရီးယားခေါင်းဆောင်တွေကြားနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်တွေ့ဆုံခဲ့ကြသလိုနောက်ပိုင်းမှာမြောက်ကိုရီးယားခေါင်းဆောင်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လည်းတွေ့ဆုံဖို့စီစဉ်ထားတဲ့အတွက်နိုင်ငံကအတိုင်းဝိုင်းနဲ့ဒေသတွင်းနိုင်ငံတွေကြားမျှော်လင့်ချက်တွေထွက်ပေါ်လာနေသလိုတန်တရာအမြင်တွေလည်းရှိနေကြပါတယ်အထူးသဖြင့်ကတော့တွေးဆမှုတွေဟာကနဦးအဆင့်မှာသာရှိနေသေးတဲ့အတွက်မြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေနဲ့မြောက်ကိုရီးယားနိုင်ငံသားဆက်ဆံရေးအပေါ်တိတိသာသာရဲခတ်မှုတွေမရှိနိုင်သေးဘူးလို့မြန်မာနိုင်ငံရေးလေလာသုံးသပ်သူဦးအောင်သူငိမ့်ကမြင်ပါတယ
်ကျွန်တော်တို့နဲ့မြောက်ကိုရီးယားဆက်ဆံရေးပေါ်မှာဒီအမေရိကန်ပါဝင်အနောက်နိုင်ငံတွေကသူတို့ဆွတ်ဆွဲနေတာရှိရပါတော့အထူးသဖြင့်ခုနလက်နဲ့နီးပညာလွှဲပြောင်းနေလို့နောက်တစ်ခုကတော့ဒီဝေးကြီးဆက်ဆံရှိရဆိုတဲ့ဟာမျိုးတွေပေါ့ဆိုတော့ကျွန်တော်ထင်တာတော့ဟိုအဲ့ဒီကိစ္စမျိုးတွေကဟိုရှင်းဖို့ဆိုတာမျိုးကကျွန်တော်ထင်တယ်အချိန်ယူရလိမ့်ဦးမလို့ထင်တယ်နောက်တစ်ခုကအမေရိကန်နဲ့ဒီမြောက်ကိုရီးယားဆက်ဆံရေးကိစ္စတွေတိုးတက်လာဖို့ဆိုတာလည်းအချိန်တော်တော်ကြာအောင်ပဲထင်ပါတယ်လက်တော်ရက်ခတ်မှုကတော့ကျွန်တော်ထင်တယ်ဘာမှပိတ်ချူးချဲချပြောင်းလဲမှာမဟုတ်ဘူးလို့ထင်တယ
်မြန်မာနိုင်ငံလည်းအပါအဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ညီလာခံမှာလည်းဒေသရင်းကိစ္စတစ်ခုအဖြစ်တောင်မြောက်ကိုရီးယားထိပ်သီးတွေးဆမှုနဲ့ပတ်သက်လို့ထည့်သွင်းဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။သရရှင်များရှင်မြန်မာနိုင်ငံရဲ့သတင်းလွတ်ခွင့်အခြေအနေဟာပြီးခဲ့တဲ့နှစ်ထဲကျဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလွတ်ခွင့်စောင့်ကြည့်အခဲခတ်နေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစဉ်ခန်းစာတွေမှာဖော်ပြလိုက်ကြပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်ခွင့်တွေကျဆင်းလာရတာဘာကြောင့်များပါလဲ။ ိုးတက်လာအောင်ဘာတွေလုပ်ဖို့လိုအပ်နေတယ်လဲဆိုတာတွေကို VOA စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်နေလိုက်စီစဉ်ကပြုစုပါရစေ။
နောက်ပါစနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုကချင်ပြည်နယ်ကစစ်ရဲနဲ့စစ်ဘေးရှောင်တွေအရေးအလှည့်ပေးပြစေရှင်။ကချင်ပြည်နယ်တိုက်ပွဲတွေပြင်းထန်လာတာကြောင့်စစ်ဘေးရှောင်ပြည်သူဥယေဟာပုံမမြင့်တက်လာနေပြီးဒီရက်ပိုင်းအတွင်းတိုက်ပွဲကြောင့်အင်ဂျာရံမြို့နယ်အတွင်းမှာကြေးရွာ၁၀ရွာလောက်ကပြည်သူ1000ကျော်ဟာမြစ်ဆုံကတံဖဲရွာကိုတင်းရှောင်ရောက်ရှိလာသလိုထပ်မံထွက်ပြေးလာသူတွေလည်းရှိနေပါတယ်။လောလောဆယ်မှာတံဖဲရွာရောက်စစ်ရှောင်ပြည်သူတွေကိုခရီးရန်ဘာသာရေးအသင်းဖွဲ့တွေကဦးဆောင်ကူညီဆောင်ရှောက်ထားပါတယ်။ကချင်ပြည်နယ်ကတိုက်ပွဲတွေကြောင့်တင်းရှောင်လာရသူတွေရဲ့အခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြကြာသာပတေးနေ့ကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းကပြည်သူတွေဟာနေရာဆုံးခွာပြီးထပ်မံထွက်ပြေးနေရတာဖြစ်ပါတယ်။အင်ဂျန်ရမျိုးနယ်အတွင်းကအခြေအနေကိုတံဖဲရွာကိုတင်းရှောင်လာသူဒေသခံတအူးကအခုလိုပြောပါတယ်
။ကျွန်တော်တို့မိသားစုရံဘက်ဆိုတော့မနေ့က7နာရီခွဲလောက်ကနေပေါ်ဖြစ်နေတာ။အဲတော့ကျွန်တော်တို့ဒေသကဟိုက7ရွာပေါ့အားလုံးကသူ့ဒီတံဖဲကျောင်းဝင်းထဲမှာရောက်နေတာပေါ့။အရင်ကကသူတို့ဒီရှယ်လင်ဒီမရောက်လာတဲ့အချိန်မှာတော့သူတို့ဟိုလေရင်နဲ့အရင်ပြစ်ထားတာဟုတ်တယ်လေရင်နဲ့ပြစ်ထားပြမှာပဲသူတို့ရှယ်လင်ဒီရောက်လာပြမှာပဲအဲ့လိုဖြစ်တာပေါ့အစပိုင်းတော့လေရင်နဲ့ပြစ်ထား
လောလောဆယ်တံဖဲရွာကိုလူ1000ကျော်လောက်ရောက်ရှိနေပြီးထပ်မံရောက်ရှိဖို့လည်းရှိနေကြောင်းအခုလိုဆက်ပြောပါတယ
်ထပ်လာမယ့်အလားအလာရှိပါတယ်အခုကြားရတော့ဒီကွေထောင်းမိကတို့ပေါ့မိကံပေါ့ဟောဘက်လည်းအခုစစ်တပ်တွေကနည်းနည်းတားထားတယ်လို့လည်းကြားရတယ်အဲ့မှာလည်းနည်းနည်းအဲ့တရားနည်းပါလို့ရှိတယ်ပြီးတော့ဟောလမ်းမှာလည်းအခုဒုက္ခကြုံရမှရှိနေတယ်လဲကြားရတယ်အခုအားလုံးတော့ညောက်လာသေးဘူးပေါ့အခုရောက်လာမဲ့တခြားရွာပေါ့ဟောပါဟာညီတုံးရောင်ဟောပြကလည်းရောက်လာမဲ့လို့ရှိတယ်လို့ကြားရတယ
်ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတူကတော့တံဖဲရွာကိုရောက်လာသူစီးရင်နဲ့ဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်မနေ့ညက1100တူရှိရင်အာဒီမနေ့9နိုင်ခွဲလောက်မှဆိုရင်ဒီ ABC ကအတင်းသားရေကြတော့သူတို့ KBC ကကောင်းဆောင်ပြီပေါ့လို့သူတို့ခေါ်သွားတယ်။နေရကျော်တော့ဆင်းသွားလိုက်ပြီမင်းချင်းနောက်ဖက်ကဒီမှာကျတော့အခုလုံးလုံးစင်800ကျော်ကျော်တော့ပေါ့နော်ရှိနေ။သူတို့ကိုကျမတို့ဒီတမ်ဖဲကက်သလစ်ဖခင်ကျောင်းမှာအဲဖခင်ကျောင်းဝင်းထဲမှာအဆောင်ဒီမှာပေါ့နော်အဲ့ဒီမှာချထားပါလိမ့်ရှင်
။စစ်ဆောင်ပြည်သူတွေကိုခရစ်ယာန်ဘာသာရေးအသင်းအဖွဲ့တွေကကူညီဆောက်ရှောက်ထားတယ်လို့လွတ်တော်ကိုယ်စားလှယ်တွေကလည်းလာရောက်တွေ့ဆုံပြီးအားပေးစကားပြောဆိုကြောင်းလည်းပြောပါတယ်။ဒီရပိုင်းတွေအတွင်းမှာပြန်လည်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်နမ်တီမျိုးနယ်အတွင်းမှာစစ်ဆောင်ပြည်သူ1200ကျော်လောက်ရောက်ရှိနေတယ်လို့တနိုင်းမျိုးနယ်အောင်လောက်ကျေးရွာဘက်ကဒေသခံ1000လောက်ဟာလဲတောတောင်တွေထဲမှာတင်းရှောင်နေရတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်။လက်တလောပြန်လည်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စိုးရိမ်မကင်းဖြစ်ရကြောင်းအမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့ပြီးလက်ရှိကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့အတွက်တိုက်တွန်းထားတယ်လို့ရက်သားတွေကိုအကာအကွယ်ပေးရေးနဲ့ပြိပခါကြောင့်ဒုက္ခရောက်နေသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ခွင့်ပြုရေးအတွက်လည်းတမရော်အပါဝင်အစိုးရကိုမြစ်တာရခံထားပါတယ်
။ကိုမိုးစောစံစံတင်ပြခဲ့တာပါရှင်။အခုတနိုင်ငံလုံးအပြစ်ရက်လက်မှတ်ရေးထိုးမဲ့သဘောတူစာချုပ်မှာကရင်နီအမျိုးသားတိုးတက်ရေးပါတီရောပါဝင်လာနိုင်ခြေဘလို့ရှိသလဲဆိုတာကြည့်ကြရအောင်ပါ။NCA အပြစ်ရက်လက်မှတ်မထိုးနိုင်သေးတဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်တို့ရဲ့နှစ်ရက်တာတွေ့ဆုံဆွေးနွေးမှုကနေပြစ်ခတ်တိုက်ခိုက်မှုစောင့်ကြည့်ရေးဆက်ဆံရေးယုံထားရှိရေးနဲ့တက်နေရချထားရေးစတဲ့ကိစ္စတွေမှာသဘောတူခဲ့ကြတယ်လို့ KNPP ခေါင်းဆောင်တွေကပြောပါတယ်။ NCA စာချုပ်လက်မှတ်ရေးထိုးနိုင်ရေးအတွက်ဆက်လက်ကြိုးပမ်းသွားဖို့သဘောတူကြောင်းကိုလည်းနှစ်ဖက်ကိုယ်စားလှယ်အဖွဲ့တို့ပူးရဲကြေညာချက်မှထုတ်ပြန်ခဲ့ပါတယ်။ဆက်သွယ်ဆောင်ရမ်းထားတဲ့ထိုင်းအခြေစိုက် VOE မြန်မာပိုင်းသတင်းတောက်နိုင်ကုန်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ကရင်နီမျိုးရသုတ်သက်ရေးပါတီတို့ရဲ့ဒီကနေ့တွေ့ဆုံဆွေးနွေးမှုအခြေအနေကိုတော့ KMPP ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးရေးကော်မတီ PNC ရဲ့ပြောရေးဆိုခွင့်ရှိသူနက်နက်ဘလို့ကအခုလိုပြောပါရစေ။
data ဆောင်ကြည့် local monitoring ကိစ္စတွေပါတယ်ပြီးတော့ပူးတွဲဆောင်ကြည့်ကိစ္စတွေပါတယ်ပြီးတော့တစ်ဖက်တသွားလာမှုကိစ္စတွေနှစ်ဖက်တနေရာခြားရေးကိစ္စတွေလည်းကျွန်တော်တို့သဘောတူညီချက်တွေတချို့ရပါတယ်အရင်ကသဘောတူထားတဲ့ bilateral agreements ဒီဆက်ကအတိုင်းကျွန်တော်တို့ဆက်သွားဖို့ဖြစ်ပါတယ်နောက်တစ်ခုကဒီနှစ်ဖက်ကြားဆက်ဆံရေးကိစ္စပေါ့နော်အဲ့ဒါဒီနေအဆင့်နဲ့ပြီးတော့သူအဆင့်ဆက်ဆံရေးတာဝန်ခါတွေပြောင်းလဲရှိကိစ္စတလဲဆောင်ရွက်သွားဖို့အဲ့လိုသဘောတူညီချက်ရပါတယ်
နေရတာတွေ့ဆုံမှုမှာ ICP ရစာချုပ်လက်မှတ်မရေးထိုးနိုင်ပြီးရေသူကာလတွင်ပြည်ကတိုက်ခိုက်မှုစောင့်ကြည့်ရေးကိစ္စဆက်ဆံရေးယုံထားရှိရေးကိစ္စနဲ့တပ်နေရာချထားရေးကိစ္စတွေသဘောတူခဲ့တယ်လို့သူကဆိုပါတယ်။ကရင်နီမျိုးရာတိုးတက်ရေးပါတီအနေနဲ့ ICP လက်မှတ်ရေးထိုးနိုင်ရေးဆိုကြိုးပမ်းသွားမယ်လို့လည်းနည်းနည်းဘလို့ကပြောပါတယ်။ ICP ရလက်မှတ်ရေးထိုးနိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ကရင်နီမျိုးရာတိုးတက်ရေးပါတီ KMPP ကိုယ်စားလှယ်အဖွဲ့နဲ့ငင်းချမ်းရေးကော်မရှင် PC ကိုယ်စားလှယ်အဖွဲ့တို့ဟာဧပြီလ26ရက်နေ့နဲ့28ရက်နေ့တွင်မှာကရပြည်နယ်လွိုင်ကုံမြို့ပြည်နယ်ခမ်းမတ်မှာတွေ့ဆုံညှိနှိုင်းဆွေးနွေးခဲ့ကြတာပါ။မြန်မာငင်းချမ်းရေးကော်မရှင်နဲ့တိုင်းဒေသနဲ့ကန်ဖွဲ့တွေကြားပြည်ကတိုက်ခိုက်မှုရက်စရေးအတွက်တွေ့ဆုံဆွေးနွေးညှိနှိုင်းလာတာအခုဆိုရင်လက်နက်ကန်ဖွဲ့10ဖွဲ့လောက် NCA လက်မှတ်ရေးသူနိုင်ငံပြီးဖြစ်ပါတယ်။ဒါပေမဲ့တိုင်းဒေသနဲ့ကန်ဖွဲ့တွေအနေနဲ့လက်မှတ်ရေးသူရေးမှာအခက်အခဲနဲ့စိန်ခေါ်မှုတွေရှိနေစေလို့ KMPP ငင်းချမ်းရေးတွေ့ဆုံဆွေးနွေးရေးကော်မတီ PNC ရဲ့ပြောရေးဆိုခွင့်ရှိသူနဲ့နယ်ဘလို့ကအခုလိုဆက်ပြောပါတယ်။
သူပြောတဲ့တချို့ဖွဲ့တွေရဲ့ဒီတာတွေမှာစစ်ပြန်ကြည့်တယ်။ဆောင်ကြည့်ရန်တရားမခိုင်ပါဘူး။ပြီးတော့နိုင်ငံရေးသူစနစ်မျိုးလုံနိုင်ဖို့အတွက်လိုအပ်တဲ့သူတည်ပြည်စီမှုတွေမှာလည်းအဟန့်တားတွေကအများကြီးရှိတယ်။ပြီးတော့ထိုးပြီးခါကြမှာပဲတကယ်လက်တွေ့အကောင့်တွေပေါ်တဲ့အခါမှာအကောင့်တွေပုံမှန်အားနေပြီးတော့သဘောတူထားတဲ့အတိုင်းအကောင့်တွေမှပေါ်နိုင်မှုတွေလည်းကျွန်တော်တို့ကထိုးပြီးတဲ့အဖွဲ့အစည်းတွေရဲ့ဒေတာတီးတီးမှာကျွန်တော်တို့အဲ့လိုနေရတယ်ဒီတို့တေဆုံးပွဲတွေကိုကြိုက်တဲ့နေရာကိုကြိုက်တဲ့လူကြီးနဲ့ကိုကြိုက်တဲ့အဖွဲ့ကြီးနဲ့မလုံနိုင်တာမျိုးတွေစင်ကုန်မှုမျိုးမျိုးနဲ့ဒီဆက်ကြုံတွေ့နေရတဲ့အပေါ်မှာ NC ကိုလက်မှတ်ရေးထိုးနိုင်ဖို့လေအဲကျွန်တော်တို့တဲ့အဓိကစင်ကုန်မှုပေါ့
ဒီဆွေးနွေးပွဲကို NC လက်မှတ်ရေးသိုးပြီးသားဖြစ်တဲ့တိုင်းဒေသနဲ့ကန်ဖွဲ့စည်းကကိုယ်စားလှယ်တွေပြည်နယ်သွင်းမှာရှိတဲ့ဒေသခံနိုင်ငံရေးပါတီကကိုယ်စားလှယ်တွေအရပ်ပဲလူမှုဖွဲ့စည်းကကိုယ်စားလှယ်တွေနဲ့ဘာသာရေးဖွဲ့စည်းကခေါင်းဆောင်တွေလည်းလှိမ့်လည်သူတွေဖြစ်တက်ရောက်ခဲ့ကြပါတယ်KMPP ကိုယ်စားလှယ်ဖွဲ့နဲ့ငင်းချမ်းရေးကော်မရှင် PC ကိုယ်စားလှယ်ဖွဲ့တို့နှစ်ဖက်တွေ့ဆုံမှုနဲ့ပတ်သက်ပြီးကြားပြင်းနဲ့ရပ်ဖက်လူမှုဖွဲ့စည်းခေါင်းဆောင်သူဖြစ်သူကိုကျော်ထင်အောင်ကအခုလိုသုံးသပ်ထားပါတယ
်။ဒီနေ့ဦးသက်သက်ချက်ကိုကြည့်မယ်ဆိုရင်တော့ဒီကတွင်ဒီနေ့မှုတော့ကျွန်တော်တို့လည်းအများကြီးအားရပါတယ်ခင်ဗျာ။ကျွန်တော်တို့2019ဒီဇင်ဘာလအတွင်းကဖြစ်ပျက်သွားတဲ့ KMPP ရဲ့ပေါ်သုံးဦးနဲ့ရတတူဆက်ခံရမှုကိစ္စခုံရုံးကိစ္စဆိုတာဟာမျိုးတွေကလည်းပြင်းထန်ဖို့လိုနေသေးတယ်လို့ SC လက်မှတ်ထိုးရေးကိုဆက်ကြိုးပမ်းသွားနိုင်ဖို့ကတော့ဟိုရှိနေအောင်ပဲပေါ့လေအဓိကကတော့ SC ရဲ့လိုအပ်နေတဲ့ချက်လက်တွေကိုထက်ပိုမိုခိုင်မာမှုကိုတော့KMPP လိုလာတယ်လို့ကျွန်တော်တို့တွက်ဆပါတယ်လက်ရှိကာလမှာလက်မှတ်ထိုးထားတဲ့အဖွဲ့တွေကလည်းပြန်ပြီးတော့တက်ပွဲဖြစ်နေတာလည်းရှိတယ်လို့သို့သောစေပွဲမှုပေါင်းရခက်ခဲတွေဖြစ်နေတာဆိုတော့ဒီအပေါ်မှာကိုတည်ဆဲဆာလိလာဆုံးသက်ပြီးမှပဲ KMPP ကလက်မှတ်ရေးထိုးလို့ရပုံစံမျိုးကိုကျွန်တော်တို့မြင်ရပါတယ
်ဒီကိစ္စနှစ်ပတ်သွေးဆိုမှုပြီးမှတော့ NCA ပြစ်ခတ်တိုက်ခတ်မှုရက်စရေးစာချုပ်ပါဝင်လက်မှတ်ရေးထိုးနိုင်ရေးအတွက်ဆက်လက်ကြိုးပမ်းသွားဖို့သဘောတူညီကြောင်းကိုလည်းKMPP ကိုယ်စားလှယ်ဖွဲ့နဲ့ငင်းချမ်းရေးကော်မရှင် PC ကိုယ်စားလှယ်ဖွဲ့တို့ကနေပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။ကျမတို့ VOA ကိုသောတာရှင်နေနေနဲ့အင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်ထင်တွေတောင်းယူလို့ကြတယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။စာရိုက်ကနေဆက်သွယ်လို့ရတော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရတော့ဖုန်းနံပါတ်0923823554ကိုခေါ်ဆိုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဧပြီလ29ရက်တောက်ကြနေညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်အခုည10နာရီထိထုတ်လွှင့်သွားမယ့်အစီအစဉ်တွေထဲမှာအမျိုးသမီးကန္တသုတဆုံလေအမေရိကန်တခွင်နဲ့အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာမှာတော့
အဲ့ဒါအပြင်နောက်တစ်ချက်က poly aromatic hydrocarbons တွေ PAH တွေရှိတယ်တက်သားပဲဖြစ်ဖြစ်အမိုက်တွေပဲဖြစ်မိရှုလို့ရှင်ထွက်လာတယ်သူကပေါ်တကယ်လို့ခန္ဓာကိုယ်ရရောက်သွားလို့ရှင
်အမိုက်ပုံလောင်တဲ့မိကလူတွေကိုအစိတ်တင့်စေတဲ့တံငွေတွေထွက်လာစေနိုင်တဲ့အကြောင်းတဘာဝဝန်ကျင် engineer ဒေါ် AAG ရဲ့ပြောပြချက်နဲ့အတူနှာစင်ကြရမှာဖြစ်ပါတယ်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်တို့ဒီလာတဲ့တိုက်ခိုက်မှုတွေကြောင့်ပြည်ပခဖြစ်ပွားရာဒေသမှာပိတ်မိနေကြတဲ့စစ်ဘေးဒုက္ခသည်တွေနဲ့ပတ်သက်လို့လူသားချင်းစာနာမှုအခြေအနေဟာစိုးရိမ်စရာဖြစ်ခဲ့ရပါတယ်။အထူးသဖြင့်အမျိုးသမီးတွေ၊ကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေရဲ့ဒုက္ခဟာရင်လေးစရာဖြစ်နေတဲ့အကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်ကတင်ပြပေးထားပါရှင
် You can bend but never break me cause it only serves to make me more determined to achieve my final goal
and our humanitarian colleagues tell us they are deeply concerned by the escalation of the conflict in Kachin state in Myanmar thousands of civilians have been reportedly displaced by renewed fighting between the Myanmar military and the Kachin independence army while many others are trapped in conflict
ကချင်ပြည်နယ်မှာပြည်ပကတင်းမောင်းမှုတိုးလာတဲ့အတွက်မြန်မာနိုင်ငံရှိကုလသမဂ္ဂလူသားချင်းစာနာမှုယုံကတိတ်ကိုစိုးရိမ်မကင်းဖြစ်လျက်ရှိပါတယ်မြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်အကြားတိုက်ခိုက်မှုအစ်စ်တွေဖြစ်နေတဲ့အတွက်အရသာထောင်နဲ့ချီပြီးအိုးရင်ဆွန့်ခွာထွက်ပြေးခဲ့ကြရတယ်လို့အဲ့ဒီပြည်ပခဖြစ်ပွားရာဒေသတွေမှာပိတ်မိနေတဲ့အရသာတွေလည်းဘေးကင်းရာကိုထွက်ပြေးနိုင်ခြင်းမရှိကြပါဘူး။ဒါကြောင့်အဲ့ဒီပြည်ပခဖြစ်ပွားရာဒေသရှိလူတွေရဲ့လုံခြုံရေးဟာတိတ်ကိုစိုးရိမ်စရာအခြေအနေမှာရှိနေပါတယ်။
အဲ့ဒါကတော့ကချင်ပြည်နယ်မှာဧပြီလတွင်နမ်တီတနိုင်းနဲ့လိုင်ဇာတို့မှမြန်မာစစ်တပ်နဲ့ကချင် KIA တပ်ဖွဲ့ကြားတိုက်ပွဲတွေပြင်းထန်ခဲ့တာနဲ့ပတ်သက်လို့စစ်ဘေးရှောင်တွေရဲ့လူသားချင်းစာနာမှုအခြေအနေနဲ့ပတ်သက်လို့လွန်စွာဆိုရင်မကင်းဖြစ်တဲ့အကြောင်းကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကနယူးယောက်မြို့မှာဗိုလ်ထုနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ဒါကြောင့်ခုနောက်ဆုံးဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကချင်စစ်ဘေးရှောင်တွေရဲ့အခြေအနေကဘယ်လိုရှိပါသလဲ။မစ္စဘေဖြူကတော့ကချင်ငင်းချမ်းရေးကွန်ရက်အပြင်ကချင်အမျိုးသမီးငင်းချမ်းရေးကွန်ရက်မှာဥဆောင်နေသူတဦးဖြစ်ပါတယ်။သူကလက်ရှိကချင်ပြည်နယ်ပြည်ပခါမှာစစ်ဘေးရှောင်တွေနဲ့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအပြင်တက်ကြီးရွယ်ဦးတို့အရေးကစိုးရိမ်ရတယ်လို့ပြောပါတယ်
ဒီပြီးခဲ့တဲ့ April 17ရက်နေ့ကတည်းကပေါ့နော်စခဲ့တဲ့ပြင်းထန်တဲ့တိုက်ပွဲတွေကြောင့်တနိုင်းမြို့နယ်ကနေဆိုရင်လူဦးရေ2000ကျော်လောက်ပေါ့နော်အဲ့လိုပဲမိုးကောင်းမြို့နယ်နမ်တီပတ်ဝန်းကျင်ရွာတွေကနေလည်းလူဦးရေ1000ကျော်လောက်ကဒီတိုက်ပွဲတွေကြောင့်ထွက်ပြေးနေရတယ်အဲ့လိုပဲဒီလိုက်စားမိုက်စားရာကိုလည်းပဲသူတို့လက်နက်ကြီးနဲ့စစ်လေရင်တွေကအဆက်မပြတ်ပေါ့ဟိုပိုက်ခိုက်တဲ့အတွက်ကြောင့်ဟိုအပြစ်မဲ့ပြည်သူအခုဆိုရင်တေဆုံးရတာ၃ဦးရှိပါပြီလို့အဲ့တော့အဲ့ထွက်ပြေးရတဲ့စစ်ပေးဆောင်ဒေထဲမှာအဓိကစိုးရိမ်ရတာကတော့60ရာခိုင်နှုန်းလောက်ကအမျိုးသမီးတွေဖြစ်တယ်နေစိလာစိကိုဝင်ဆောင်6ဦးလောက်ပါတယ်နိုးဆိုကလေးတွေလည်း10ဦးလောက်ရှိတယ်ပေါ့နော်ဒါကဒီမှာဒီတနိုင်းကနေပြေးလာတဲ့သူရေထဲကပဲပြောတာပါအဲ့လိုပဲ30ရာခိုင်နှုန်းကျော်ကျော်လောက်ကလည်းတက်ကြီးရွယ်အိုအဖိုးကြီးအဖွားကြီးတွေအခုဆိုရင်ဒီအသက်114နှစ်ရှိတဲ့အဖွားအိုကိုကြွားသားတွေကနေပြီးတော့ကြောပိုးပြီးတော့မှထွက်ပြေးတဲ့ပုံနေကျမတို့အခု social media တွေကနေတစ်ဆင့်လဲတွေ့နေရပါတယ်ပေါ့နော်အဲ့တော့ဒီမှာ April 18ရက်နေ့မှာမှလောလောလတ်ကလေးမွေးပြီးတော့ April 17ရက်နေ့မှာဒီမွေးကာသကလေးလေးနဲ့ပိုက်ပွဲဖြစ်လို့ပြေးရတဲ့မိခင်တယောက်ဆိုရင်တောထဲမှာ3ရက်တောင်အချိန်ကြာတယ်ပေါ့နော်တောထဲမှာပြေးနေရတာသူတို့မှာနောက်ဆုံးဆေးရုံနမ်မတီဆေးရုံကိုရောက်လာတဲ့အခါမှာကလေးရလည်းချက်မှာပိုးဝင်ပြီးတော့မှအခုဆိုရင်ဟိုတက်ကင်ထားရတယ်ပေါ့အဲ့လိုပဲအမေကလည်းတွေးတောင်ပြီးတော့အခုဟိုဗာမေးမေးသူမမှတ်မိဘူးမပြောပြနိုင်ဘူးပေါ့လေအဲ့တော့ဒီလိုတိုက်ပွဲတွေဖြစ်တဲ့အခါမှာအဓိကကတော့ ဟိုအတွင်းနုသားနုနဲ့ကလေးမိဖွားထားတဲ့သူတွေနေစေလာစေကိုဝင်ဆောင်နေတဲ့အမျိုးသမီးတွေအခုတရအသက်114နှစ်ဘွားအိုလူမျိုးပဲသက်ကြီးရွယ်အိုတွေဟာတောထဲမှာတောင်ထဲမှာဘာမှအခုညီထောက်ပံ့မရပဲနဲ့ထွက်ပြေးနေရတာအခုဆိုရင်နှစ်ပတ်လောက်ရှိပြီပေါ့
ကချင်ညင်းချမ်းကြီးကွန်ရက်မှာဆောင်ရွက်နေသူမေစပဲဖြူဟာ2017သမရဟောင်းဦးသိန်းစိန်လက်ထက်လွန်ခဲ့တဲ့ခုနှစ်က KIA ကချင်တပ်နဲ့မြန်မာစစ်တပ်ကြားအပြစ်ရပြက်ပြဲခဲ့ပြီးနောက်တိုက်ပွဲတွေဖြစ်ပွားခဲ့မှုကြောင့်ဖက်ပြေးခဲ့ရတဲ့စီဘီရှောင်းတွေကိုကူညီခဲ့သူလည်းဖြစ်ပါတယ်သူက
တကယ်တော့လိုအပ်ချက်တွေကအခုလောလောလတ်လတ်ပြေးလာတဲ့ဒီနမ်မတီမှာလာပြီးခိုးလုံနေတဲ့လူကြီးထောင်ချောအတွက်ပဲလိုအပ်ချက်တရားရှိနေရမဟုတ်ပါဘူးပေါ့နော်အရင်သမ္မတဦးသိန်းစိန်လက်ထက်ကတည်းက2017ဂျွန်ကတည်းကစခဲ့တဲ့ဒီကချင်ဒေသနဲ့စမ်းမြောက်မှာရှိတဲ့လက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေကြောင့်ဖက်ပြေးတိမ်းဆောင်နေရတဲ့ဒီဒုက္ခတဲ့လူကြီးတသိန်း2000ကျော်ဟာအစိုးရစီကနေထိရောက်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေမရဘဲနဲ့ဟိုဖက်တောက်ချင်းခံရပြီးတော့မှနေနေရတာအခုဆိုရင်9နှစ်တောင်ပြစ်ခံနေလာပါပြီပေါ့အဲ့တော့အဲ့ဒီလူတွေတသိန်းကျော်ရဲ့အခြေခံစားဝတ်နေရေးပြဿနာကိုတောင်မှထိထိရောက်ရောက်မဖြေရှင်းပေးနိုင်သေးခင်မှာအခုနောက်ထပ်ဒုက္ခတဲ့အတစ်တွေနော်အခုဆိုရင်ဒီတနိုင်းဘက်ကလူကြီး2000ကျော်နမတီဘက်မှာလူကြီး1000ကျော်အခုဒီနောက်ထပ်တက်ကအများကြီးပဲလက်နက်တွေရောဟိုစစ်အင်အားတွေရောဖတ်ဖတ်ပြီးရောဟိုပို့နေတယ်ဆိုတာကိုကျမတို့တွေတင်ရပါတယ်ဒီလမ်းကြောင်းမှာရှိတဲ့ကျမတို့ရဲ့မိတ်ဆွေတွေကလည်းကျမတို့ကိုအမြဲတမ်းပဲပလန်လန်းပြီးတော့ဟိုတင်ပို့နေပါတယ်ပေါ့နော်ဟိုဒီနေ့ဆိုရင်စစ်ကားဖက်နစီးထက်သွားပြီးဟိုအမြောက်ဘလောက်တောင်မှတဲသွားပြီးဘဲလေရင်ကွင်းမှာဖြစ်စစ်လေရင်တွေဖက်နစီးတောင်ညှပ်ထားတယ်အဆရှိသဖြင့်ဒါတွေကိုကြည့်မယ်ဆိုရင်ဒီတိုက်ပွဲတွေကရော့သွားဖို့အတွက်မရှိပါဘူးဒီချက်ဒီချက်ပို့ပို့ပြီးတော့ပြင်းထန်တဲ့တိုက်ပွဲတွေဖြစ်လာနိုင်တဲ့အရေးအယောင်ကိုဒါကျွန်တော်တို့ကမြင်နေရပါတယ်အဲ့တော့ကချင်လူမျိုးဆိုတာပြည်တော်စုထဲမှာကျွန်တော်တို့ဟာဟိုတရားဝင်လွတ်လပ်ရေးရတဲ့အချိန်ကလေးကပါဝင်ခဲ့တဲ့တိုင်းရင်းသားလူမျိုးတွေဖြစ်ပါတယ်အဲ့တော့ကိုပြည်တော်စုလို့ခေါ်တဲ့ဒီနယ်နိမိတ်တစ်ခုထဲမှာပဲအတူတူနေကြတဲ့တိုင်းရင်းသားလူမျိုးတစ်မျိုးအပေါ်မှာအခုလိုတစ်ဖက်ဆောင်နေပေါ့နော်တိုက်ခိုက်မှုတွေအပြစ်မဲ့ပြည်သူတွေပေးဆုံးရတာတွေဖက်ပြေးသိမ်းဆောင်ရတာတွေကိုကျမတို့ကိုယ်တိုင်ယုံကြည်လို့မဲပေးရွေးချယ်ထားတဲ့အစိုးရဟာလည်းနှုတ်ပိတ်နေရဲဆိုရင်ဒါဟာတကယ်ကိုဟိုဝန်နေကြလဲကောင်းပါတယ်ဟိုဒါဟာ emergency ပါအရေးပေါ်ဖြစ်နေတဲ့ကိစ္စဖြစ်ပါတယ်လူကြီးဟိုတဦးနှစ်ဦးတရားနှစ်ရအကြောင်းကျမတို့ပြောနေတာမဟုတ်ပါဘူးလူကြီးသိင်းနဲ့ကြည်တဲ့လူဦးရေတွေဟာအခြေခံစာဝတ်နေရေးအတွက်ဘာမှအကူအညီမရဘဲနဲ့ဒုက္ခတဲ့စခန်းတွေမှာနေနေရတာ9နှစ်နေပါရှိပါပြီအစ်စ်ထပ်ပြေးလာရတဲ့လူဦးရေတွေလည်း3000ကျော်ရှိပါတယ်သူတို့ရဲ့အခြေခံစာဝတ်နေရေးဒါမကသူတို့ရဲ့လုံခြုံရေးနဲ့လူနဲ့တူအောင်အသက်ရှင်ရပ်တည်ခွင့်ဟာခုချိန်မှာအရေးတကြီးလိုအပ်ချက်ဖြစ်နေပါတယ်လို့ကျွန်တော်တို့ပြောချင်ပါတယ
်ဒါကြောင့်မကြယံဒုက္ခတဲ့စခန်းမှာခွန်နှစ်ကြာစီဘီရှောင်းတွေရဲ့ဆန္ဒကဘယ်လိုရှိကြပါသလဲအမျိုးသမီးစီဘီရှောင်းတို့ဖြစ်တဲ့အခါကိုမေးချခဲ့ပါတယ
်ကျမတို့ပြောချင်တာကဒီလိုပါဆရာမရဲ့ကျမတို့ရဲ့ဒီတိုင်းပြည်ကိုပေါ့နော်တိုင်းပြည်ငင်းချမ်းရဲ့အမြန်ဆုံးရဒီမှာနှုတ်နှစ်ဖက်ပေါ့ကွာသူရအနေနဲ့ကလည်းကျမတို့ဒီချင်းအမျိုးသားရဲ့အပေါ်မှာပေါ့နော်လူသားချင်းစာနာဒီမှာနားလေဒီမှာတူနဲ့တူအဲ့လိုမျိုးငင်းချမ်းရဲ့အမြန်ဆုံးရပြီးမှကျမတို့ပြည်သူလူထုတွေကလည်းကိုယ့်ရဲ့ကုမြေကိုအမြန်ဆုံးပြန်ပြီးမှလောက်ကန်စားတော့ခွင့်ကိုအမြန်ဆုံးရချင်တယ်ပေါ့ဒီမှာကျမတို့ကမိမိရဲ့ရက်ရွာကိုထားခဲ့ပြီးထွက်လာခဲ့တယ်ဆိုရင်အိန္ဒိယနဲ့ဆွေးနွေးချင်းလဲတော့ကျမတို့ကအိမ်လည်းရှိတော့ခံနေနေအလုံးရလဲတော့အစိုးရကတိတ်သွားတယ်ယူသွားတယ်ဆိုတော့ကျမတို့ကပြန်ရမယ်ဆိုလဲပြန်လမ်းမရှိသလိုကျမတို့ရဲ့စိတ်တွေးခံစားမှုတွေကအဲ့လိုဖြစ်နေ
တာကြောင့်မြန်မာနိုင်ငံမှာအခါတို့လူစီဘီရှောင်တွေရဲ့ဆန္ဒဟာဘယ်တော့ပြည်မှာလဲနိုင်ငံကတိုင်းရင်းသားစီးလုံးညီရဲ့ရေးပါမှုကိုမိနေကြပြီလားလို့မေးစရာဖြစ်လာတဲ့အတွက်ကြောင့်အာဇာနည်တွေဖြစ်ကြတဲ့တခင်မြဒီတို့ဥပချိုးဥပဝင်းဥရဇမိုင်းပွန်စောပွားကြီးဆက်ဆံထုံးနဲ့မန်ပတ်ခိုင်တို့နဲ့အတူမြန်မာလူလည်းဖခင်ကြီးဗိုလ်ချုပ်အောင်ဆန်း1948ခုဇူလိုင်လ19ရက်နေ့ကလောက်ကျံမခံရမီရပ်ပိုင်းအလို့ဇူလိုင်လ13ရက်နေ့ကပြောကြားခဲ့တဲ့မိကုံးမှာတိုင်းရင်းသားစီလုံးညီညွတ်ရေးဟာရေးကြီးတဲ့အကြောင်းပြောကြားချက်ကိုအမှတ်တရရှိကြစေဖို့ပြန်လည်တင်ပြရင်းဒီသတင်းပါရဲ့အမျိုးသမီးများကဏ္ဍကိုညီကုန်းချုပ်အပ်ပါတယ်ရှင်
တိုင်းရင်သားချင်းချင်းညီညွတ်ရေးတိုင်းလူပြည်သားလူထုညီညွတ်ရေးအဲ့ဒီညီညွတ်ရေးနှစ်ခုမရှိသမျှကာလပတ်လို့ဟဲ့ဒီတိုင်းပြည်ဟာလွတ်လပ်ပင်လွတ်လပ်ရတော့လည်းပဲဘယ်ပါတီချက်ချက်ဘယ်ဆိုးရလှုပ်လှုပ်ဖားတဲ့တိုင်းပြည်ဖြစ်နေပါတယ်ကျွန်တော်ပြောချင်အဲ့ဒီတော့ကဒီနှစ်ခုကိုခင်ဗျားတို့ကမပြစ်ပါစီနဲ့ဘသူကဘာလှုပ်လှုပ်မပြစ်ပါစီနဲ့ဟဲ့အဲ့ဒါအမတန်အရေးကြီးပါဟဲ့
You can bend but never break me cause it only serves to make me
တော်လာလာတန်းစီစီတည်ဆက်ပေးနေတဲ့မြို့သမီးကဏ္ဍကိုအခုလိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပြီးပြန်လဲထုတ်လွှင့်ချက်ကိုစနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတူတာဆုံးလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်အမေရိကန်ပြည်ထောင်စုမှာအထူးသဖြင့်အိမ်တောင်ဘက်တွေကြားအင်အားသုံးရိုက်နှက်လို့တိုက်ကြခံရပြီးဆိုရင်ဥပဒေအရအရေးယူခံရပါတယ်အိမ်တောင်ဘက်တွေကြားအကြက်ဖက်ဆက်ဆံတဲ့အနေအထားမျိုးရအောင်ဘလို့ရှောက်ရှားမရအောင်ဘလို့ရှောင်ရှားနိုင်မလဲဆိုတာနဲ့တကယ်လို့အကျန်းဖက်ရိုက်နှက်ခံရရင်ဘလို့အကူအညီပေးနိုင်လဲဆိုတာအင်ဒီယားနာပြည်နယ်ကအစိုးရလက်ထောက်ရှိနေမလွန်ခန့်ပိုက်ပါနဲ့တွေ့ဆုံမေးမြန်းခန်းပထမပိုင်းအဖြစ်ကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်
လလုံကမ်ပိုင်ပိုင်ဒီအခုကျွန်တော်မေးချင်တာကတော့ domestic violence ပေါ့လေဒါအိမ်တွင်းအကြမ်းဖက်မှုပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ American ပြည်အောင်စုမှာပေါ့လေဥပဒေကြောင်းအရာဘယ်လိုသတ်မှတ်ထားလဲဆိုတော့အရင်ဆုံးရှင်းပြပေးပါလား
ဟုတ်ကဲ့ပါဒီ America မှာ Indiana ရဲ့ဥပဒေအရဆိုလို့ရှိရင်ဒါ domestic battery လို့ခေါ်ပါတယ် domestic violence ကကြတော့ကျွန်တော်တို့ခေါ်နေကြ term ပေါ့နော်ဒါပေမဲ့ဥပဒေအရတော့ domestic battery လို့ခေါ်ပါတယ်ဆိုတော့ battery အရဒီ domestic battery ဆိုတာကကိုယ့်ရဲ့ခင်မွန်းတဲ့ဖြစ်ဖြစ်ကိုယ့်ရဲ့ဇနီးတဲ့ဖြစ်ဖြစ်ဒါမှမဟုတ်ရှိရင် ex boyfriend ex girlfriend current boyfriend current girlfriend ဆိုပြီးတော့အဲ့ဒီတရားခံတဲ့ relationship ရှိခဲ့ပူတဲ့လူအဲ့ဒါကို domestic battery လို့ခေါ်တယ
် domestic violence ဟိုပြောနေကြဆိုရင်တော့အိမ်တွင်းအကြမ်းဖက်မှုပေါ့လေဆိုတော့ဘယ်လိုမျိုးအခြေအနေတွေကို domestic violence လို့ပြောလို့ရပါလဲ
domestic violence ဆိုတာကအဲ့ဒီထဲမှာအမျိုးဆုံးပါပါတယ်ကိုတိလျောက်နာကြီးအောင်လောက်တာမျိုးကိုတိလျောက်အသက်အန်ဒီရဲ့ကျောင်းအောင်လောက်တာမျိုးဒါမှမဟုတ်လို့ရှိရင်ကိုတိလျောက်မဟုတ်ဘဲနဲ့ဒီချင်းချောက်တာမျိုးပါးစပ်နဲ့ပဲချင်းချောက်တာကိုလည်း domestic violence လို့သတ်မှတ်လို့ရတယ်နောက်တစ်ခုက financial ငွေရေးကြေးနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့ခင်မွန်းတဲ့ဖြစ်ကိုယ့်ရဲ့ဇနီးတဲ့ပဲဖြစ်ဖြစ်ငွေရေးကြေးသုံးခွင့်မပေးတာသူ့စီကနေငွေရေးကြေးမရဘူးဆိုလို့ရှိရင်ဒုက္ခခံရတဲ့လူကသက်ရှင်နိုင်စမရှိဘူးအဲ့လိုမျိုးပေါ့နော် financialviolence or less ရှိတယ်နောက်တစ်ခုက emotional violence emotional ဆိုရက်ခါကျတော့စိတ်ပိုင်းဆိုင်ရာပေါ့နော်ကိုယ့်ရဲ့ကိုယ်ပိုင်မိသားစုနဲ့အထီးတွေ့ကိုလုံးဝပျက်စီးစေတယ်ဒါမှမဟုတ်ကိုယ့်ရဲ့တငယ်ချင်းနေတဲ့အထီးတွေ့ကိုပျက်စီးစေတယ်အဲ့လိုမျိုး emotional violence ကိုလည်း domestic violence ထဲမှာပါတယ်လို့သတ်မှတ်ရတယ
်ဒီနှစ်ယောက်ကြားမှာပေါ့နော
်
ဆိုတော့ကိုကတခြားကိုယ့်ရဲ့ partner ကိုကိုကနော်နိုင်တဲ့စီနင်းလှုပ်ချင်တာပဲဖြစ်ဖြစ်တော့အကြမ်းဖက်ရိုက်နေချင်တာမျိုးပဲဖြစ်ဖြစ်ကို့မှာအဲ့လိုစိတ်ထားတွေရှိနေတယ်ဆိုတာကိုပြန်ပြီးတော့သတိပြုမိရင်ရောနောက်ပိုင်းမှာဒီအကြမ်းဖက်ပြီးတော့ရိုက်နေတဲ့အဆင့်ကိုမရောက်အောင်ပေါ့လေဘလို့ရှောင်ရှားလို့ရပါလဲဥမာဟိုကောင်ဆယ်လင်းတွေဘာတွေလုပ်ဖို့အတွက်ဟိုတခြားတနေရာကိုအကူအညီတောင်းတာမျိုးတွေဘာလို့ပေါ့လေ
ဟုတ်ကဲ့အဲ့အရာတွေကဟုတ်တယ်အင်မတန်မှဒီကောင်ဆယ်လင်းတွေဘာတွေယူဖို့အင်မတန်မှအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့အချက်လက်ဒီခံစားချက်တွေဘာတွေကိုcounseling ဆိုတာကကုသမှုစိတ်ပိုင်းဆိုင်ရာကုသမှုယူရပဲဖြစ်ပါတယ်ဆိုတော့ကိုကံရမကျမ်းမာဘူးဆိုလို့ရှိရင်ဆံဝင်ကိုတွားပြတယ်လို့မျိုးပေါ့နော်အဲ့လိုမျိုး စိတ်ပိုင်းဆိုင်ရာကိုလည်းဆံဝင်ပြစရာလိုပါတယ်ဆိုတော့အဲ့ဒီ counseling တွေဘာတွေနဲ့လုပ်ခြင်းအားဖြင့်တကယ်လို့ဒီလိုမျိုးစိတ်တိုးစရာစိတ်ဆိုးစရာရှိတယ်ဆိုလို့ရှိရင်ဘယ်လိုတုံ့ပြန်လို့ရမလဲဆိုတော့နီးလမ်းအမျိုးမျိုးအဲ့ဒီ counselor ကနေပြီးတော့ညွှန်ကြားပေးလို့ရတယ
်အဲ့လိုမျိုးကိုအကြံပေးမဲ့လူတွေအဖွဲ့အစည်းတွေရောဘလို့ရှာပြီးတော့ဘလို့ဆက်သွေးရမလဲဆိုတော့နီလန်လေးတွေရောနည်းနည်းပြောပြပေးအောင
်ဟောတနေရနဲ့တနေရနဲ့တော့သူအဖွဲ့အစည်းချင်းကတော့မတူကြဘူးပေါ့နော်ဒါပေမဲ့ Indianapolis မှာဆိုလို့ရှိရင်တော်တော်ကျွန်မသိတဲ့ဟာရဆိုလို့ရှိရင် Julian Center တခုရှိတယ်နောက်အဖွဲ့အစည်းတော်တော်များများရှိကြတယ် Domestic Violence Theme ဖြစ်နေတယ်အခုလောလောဆယ်ကြုံနေတယ်ဆိုလို့ရှိရင်သူမှ Assistance တွေအများကြီးဥပဒေကဒုက္ခရောက်တဲ့လူကိုအများကြီးအထောက်အကူပေးပါတယ် Victim အတွက်ဆိုလို့ရှိရင်တနေရရတဲ့သူတွေအတွက်ဆိုလို့ရှိရင် victim assistant program တွေလည်းရှိတယ်သူတို့အတွက်ကိုဆောင်ရွက်ပေးတဲ့ဒီရှေ့နေတွေမဟုတ်ဘူး victim advocate ဆိုတာလည်းရှိတယ် ပြီးတော့ victim တွေမှာလည်းရပိုင်ခွင့်တွေဥပဒေကနေအများကြီးပေးထားတာရှိတယ်နောက်တစ်ခုကလည်းဒီ shelter တွေပါတယ်ကိုလည်းတွားလို့ရတယ် shelter တွေတွားတယ်ဆိုလို့ရှိရင်တကယ်လို့မတွားနိုင်ဘူးဆိုလို့ရှိရင်သူတို့ရလည်းလာခေါ်နိုင်တဲ့ shelter မျိုးတွေလည်းရှိပါတယ
်လမ်းပြီးတော့ကိုကအကူအညီတောင်းတဲ့အခါမှာရောအဲ့ဒီအကူအညီပေးတဲ့အဖွဲ့တွေကပေးထားတဲ့နေရာမှာကိုကဘလောက်လောက်နေလို့ရလဲ
အဲ့ဒါကအဖွဲ့စည်းတစ်ခုနဲ့တစ်ခုနဲ့မတူဘူးဆိုတော့တချို့အဖွဲ့စည်းတွေကကြတော့တစ်လအထိနေလို့ရတယ်ရက်30အထိနေလို့ရတယ်နောက်ပြီးတော့သူတို့စီမှာ victim assistance case worker တွေလည်းသူတို့ assign လုပ်ပါတယ်အဲ့ဒီ shelter တွေထဲမှာအဲ့ဒီ case worker တွေကဒီ victim တွေနဲ့ဆွေးနွေးပြီးတော့ဒီ safety plan တော့တို့သူတို့နဲ့အတူတူဆက်လက်တိုင်ပင်လို့ရတယ်ဘယ်နေရာအင်ရှာဖို့လို့မလား assistance လို့သလားဆိုတော့ case worker ကနေပြီးတော့ဆက်လက်ပြီးတော့သူတို့ဆန်ရွက်ပေးနိုင်ပါတယ်
ဟိုတချို့တွေကြတော့လဲပဲခုနလိုပေါ့လေကိုအိမ်တော်ဘက်ကကို့ကိုခုနလိုအင်အားသုံးပြီးတော့အချမ်းပတ်ပြီးရိုင်းကန်တာတွေဘာတွေလှုပ်လာတယ်ဆိုပေမဲ့လည်းပဲတခြားသူတွေဘယ်သူမှကိုအတိမခံမဲနဲ့ပေါ့လေဟိုဒီတိုင်းပဲညင်နေတာမျိုးတွေလည်းရှိပါတယ်တကယ်လို့အဲ့လိုမျိုးဆက်ပြီးတော့တွားနေတယ်ဆိုရင်ရောနောက်ထပ်ဒီအကျိုးဆက်တွေအနေနဲ့ရောဘာတွေဖြစ်လာနိုင်ပါလဲ
ဟုတ်ကဲ့ဒီလိုမျိုးဘယ်သူမှအတိမခံဘူးဆိုလို့ရှိရင်ဒီဟာကviolence control တမျိုးပဲပေါ့နော် control တခုအဲ့ဒီပေါ်မှာအဲ့လူပေါ်မှာ control လုပ်ထားရဲဆိုတော့ကိုသိတာပါတယ်ဆိုတော့အဲ့ခါကျတော့ဒီ911 ခေါ်တာပဲဖြစ်ဖြစ် shelter ခေါ်တာပဲဖြစ်ဖြစ်ဒီဟာတွေကအကုန်လုံး confidential ဖြစ်ပါတယ်အဲ့ဒီ shelter တွေရောက်တဲ့အခါကျလို့ရှိရင်အချက်လက်တွေယူပြီးတော့သူ့ကိုအကြမ်းဖက်လုပ်တဲ့လူကိုလုံးဝအသိပေးတာမရှိပါဘူးဆိုတော့အဲ့ခါကျတော့ confidentiality အပြည့်ရှိတယ်သူတို့စီကိုလာကြည့်တဲ့လူတွေပါတယ်ဧည့်သည်လာကြည့်တဲ့လူတွေပါတယ်ရှိတယ်ဆိုလို့ရှိရင်လည်းသူတို့ကတောင်းတပေးခွင့်မပြုပါဘူးဆိုတော့အဲ့ခါကျတော့အကောင်ဆုံးကကြတော့ဒီမိသားစုကိုယ့်ရဲ့ဆွေမျိုးတွေကိုမပြောချင်ဘူးဆိုရင်ဆိုလို့ရှိရင်တောင်မှ shelter ကိုခေါ်တယ်ဆိုလို့ရှိရင်သူတို့မှပို့ပြီးတော့သူတို့အထောက်အကူအများကြီးပို့ပေးနိုင်တဲ့ case manager နဲ့ကောက်ကောက်မှုမှဆက်လက်သွားပြီးတော့ကိုယ့်ရဲ့ရှေ့ရဲ့အတွက်ဆောင်ရွက်နိုင်တယ်ပြီးလို့ရှိရင်လည်းသူတို့ကဒီ case ကို confidential အနေနဲ့ပေါ့နော်တင်ထားပြီးတော့ဘသူ့ကိုမှ victim ရဲ့ကွန်ပျူတာမရဘဲနဲ့ဘသူ့ဝမှသူတို့က information ကိုမပေးဘူ
းဒီရဲတွေဘာတွေကိုကြတော့ကိုကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလို့ဟိုအကြောင်းကြားမလဲ
ဟုတ်ကဲ့ဒီ shelter တွေတွားတယ်ဆိုလို့ရှိရင် shelter တွေကနေပြီးတော့ရဲကိုတိုင်ကိုတိုင်ကြားပေးလို့ရတယ်တကယ်လို့အဲ့ဒီ shelter က interview လုပ်ပြီးတဲ့အခါကျတော့ဒီ crime တကူကူကိုကျွလွန်နေဆိုတော့သူတို့သိတယ်ဆိုလို့ရှိရင်တော့ law enforcement ကိုသူတို့စီမှာအကြောင်းကြားဖို့တာဝန်ရှိပါတယ
်အဲ
့ဒီနီလန်းနဲ့ရဲကိုတိုင်လို့ရတယ်
။ဟုတ်ကဲ့ရဲကိုအဲ့လိုမျိုးတိုင်တဲ့အခါမှာရောနောက်ကသူကဘာဆက်ပြီးတော့ဖြစ်ပါလဲ
။ဟုတ်ကဲ့ရဲကိုတိုင်ပြီးပြီဆိုလို့ရှိရင်သူတို့တွေက investigation ပေါ့နော်။စုံစမ်းမှုတွေသူတို့လုပ်မယ်။ interview တွေလုပ်မယ်။မေးမြန်းမှုတွေကိုလုပ်မယ်။အတန်ဖန်ပြီးတော့မေးမြန်းတာလည်းဖြစ်နိုင်တယ်။အဲ့ဒီမေးမြန်းမှုတွေလုပ်ပြီးတဲ့အခါကျတော့ဒီ suspect ပေါ့နော် defendant ဒီတရားခံဟိုတွေ့ပြီဆိုလို့ရှိရင်အဲ့တရားခံကိုအပြစ်တင်ဖို့ case ကိုကျမတို့ရုံးကို prosecutor ရုံးကိုတင်ပါတယ်။ဆိုတော့ကျမတို့ကနေပြီးတော့ charges တွေပြမှုတွေကိုတရားရုံးကိုကျမတို့အတင်းတယ်တင်ပြီးတဲ့အခါကျတော့ရှင်ရင်ဒီပထမဦးဆုံးကျမတို့မြန်မာနိုင်ငံကဥပဒေနဲ့မတူတာကဒီလိုမျိုး domestic battery နဲ့ဖြစ်ဖြစ်ဒီလိုရိုက်နှက်သက်မှုတခုခုနဲ့လူတယောက်ကပြမှုခံရပြီးဆိုလို့ရှိရင်အမြဲတမ်း protective order ဒါမှမဟုတ်လို့ရှိရင် no contact order ဆိုတာဟာကိုတရားသူကြီးကအမြဲတမ်းချက်ချင်းအမိန့်ချတယ
်ဟုတ်ကဲ့အဲ့မှာကျွန်တော်ဟိုတခုဖြတ်မေးချင်တာကခုနကဒါရဲကိုကိုကအရင်စတိုင်တယ်တိုင်တဲ့အခါမှာရဲကနောက်တဆင့်ဒါဟိုတက်ဆိုင်ရာတရားရုံးကိုဆက်ပြီးတော့ဒီအမှုကိုလွှဲပေးတာပေါ့နော
်ဟုတ်ကဲ့ပါဟုတ်တယ်ပြီးတော့ကိုကနေရဲကိုမတိုင်ပေမဲ့ဘေးတယောက်ကပေါ့နော်ဒီရန်ဖြစ်နေတဲ့အချိန်မှာကိုယ့်အိမ်နီးနားချင်းကအတန်လေးကြားလိုက်လို့ရဲကိုခေါ်တယ်ဆိုလို့ရှိရင်လည်းရဲကလာမှာဖြစ်တယ်ကိုကနေတိုင်တိုင်မတိုင်တိုင်ရဲကတော့အဲ့လိုမျိုးလာစီအကြောင်းတကူကိုရှိလို့ဘေးအိနာနာအိနီနာကြီးကခေါ်တာပဲဖြစ်ဖြစ်ကိုယ့်ရဲ့အသီးတွေကခေါ်တာပဲဖြစ်ဖြစ် case worker ကနေခေါ်တာပဲဖြစ်ဖြစ်ဆိုလို့ရှိရင်ရဲကလာပြီးတော့ investigation လာလုပ်ပါလိမ့်မယ
်နောက်တွင်ပတ်မှာနားဆင်ရမယ့်ဒုတိယပိုင်းအစီအစဉ်မှာတော့အိမ်တောင်ဘက်တွေချာရိုက်နှက်မှုကြောင့်တရားဥပဒေကြောင့်အရာဘလို့အေးအေးယူခံရသလဲဆိုတာကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်နားဆင်ကြရပါမယ်။ဒေါက်ခင်မြို့သက်ကအစီအစဉ်တင်ဆက်ပေးထားပါရရှင
်။ဒါကေတထိမင်းအမိုက်ပုံမီကလည်းဘလူးအန်ဒီရီပေးနိုင်လဲ။မီးလောင်နေတဲ့နေရာကိုဒေသခံတွေသွားတယ်မသက်မီးသက်သမားတွေအတွက်တာဝန်ရှိသူတွေကမလုပ်ပေးတယ်လဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါ။
ဆိုရရဲ့ဖိတ်ကြားချက်နဲ့2018မှာစွန့်ပစ်ပစ္စည်းစီမံခန့်ခွဲမှုလုပ်ဖို့အတွက်လိုအပ်ချက်တွေကိုလာရောက်ဆန်းစစ်တဲ့ Netherlands ပညာရှင်အဖွဲ့ကအစိုးရနဲ့သက်ဆိုင်ရာမြို့နယ်စီပင်သာရေးအာဏာပိုင်တွေကြားအဆက်ပြတ်နေတာကိုထောက်ပြခဲ့ပြီးဝန်ထမ်းစွန့်ဆောင်ရေးမြင့်တင်ပေးဖို့နဲ့စွန့်ပစ်ပစ္စည်းအများဆုံးထွက်တဲ့ရန်ကုန်မြို့ကိုပထမဆုံးအာရုံစိုက်ဖို့အတွက်အကြံပေးခဲ့ပါတယ်။စွန့်ပစ်ပစ္စည်းကဏ္ဍအတွက်တည်ထောင်ဥပဒေမရှိသေးဘဲစနစ်တကျစီမံခန့်ခွဲမှုမလုပ်နိုင်သေးတဲ့မြန်မာနိုင်ငံမှာစွန့်ပစ်ပစ္စည်းတွေမီးလောင်ပြီးထွက်လာတဲ့မိခိုးတွေကြောင့်လေးရုညဉ့်ဉန်းနဲ့အန္တရာယ်နဲ့လက်တွေ့ကျုံနေရတာကတော့ရန်ကုန်မြို့ကြီးပါ။ဒီနေ့ကိုအမှိုက်တန်းချင်း1000ကျော်စွန့်ပစ်နေတဲ့ဧက300ကျော်ကျဲဝင်းနဲ့ရန်ကုန်ကအကြီးဆုံးဖြစ်တဲ့ထိမင်းအမှိုက်ပုံဟာသူ့တဘာဝအတိုင်းအတွင်းလိုက်ပြီး2018 April 27ရက်နေ့မှာမီးစလောင်ခဲ့ပြီးအခုထိမငြိမ့်နိုင်သေးပါဘူး။အမိုက်ပုံမီးလောင်တဲ့အတွက်ဘလို့အန္တရာယ်ရှိတဲ့ပစ္စည်းတွေထွက်နေတယ်ဆိုတာကိုသိရအောင်ဒီမိုက်ပုံမှာဘာပစ္စည်းတွေပုံထားတယ်ဆိုတာကိုသိဖို့လိုအပ်တယ်လို့သဘာဝဝန်ကျင် engineer ဒေါ်အေးအေးကြီးကပြောပါတယ်
။သူကခန့်မှန်းရတာပေါ့နော် municipal အမိုက်တွေတင်ထားတဲ့အမိုက်ပုံဆိုရင်တော့ထုံးစံချိလေးရှိတာတွေကဖန်ခွဲမှန်ခွဲပတ်ထုတွေပါမယ် electronic တန်ဖို့တဲ့တတ်ထု plastic တွေနောက်အထည်အလေးတွေတက်သားပါမယ်စားကျင်းစားကြံတွေဒီအရွက်တို့တစ်ပင်တို့မြေကြီးတဲ့ပိုင်းပါမယ်ကြောက်တုံးတို့ concrete တို့ rubber တို့တရေတို့အကုန်ပိုင်းပါမယ်ပေါ့နော်
ဒီအမိုက်တွေပုံထားတဲ့ဖို့မြေတွေဟာမီးမလောင်မဲ့ဒီတန်းရှိနေချိန်မှာတော့အစိတ်တန့်ဓာတ်ငွေတွေထွက်လေရှိတာဖြစ်ပြီးမီးလောင်တဲ့အခါမှာတော့အခြေအနေပိုဆိုးစေပါတယ်
။သူတို့ကဒီတိုင်းပုံထိုင်းကိုဓာတ်ငွေထွက်တယ်။မြေဖို့မြေကထွက်တဲ့ဓာတ်ငွေပေါ့ပေါ့ဆိုလို့ဆိုတော့သူကပါလာတဲ့ organic ပစ္စည်းတွေကဓာတ်ပြောင်းပြီးတော့မက်သိန်းဓာတ်ထွက်တယ်။ကာဗွန်ဒိုင်အောက်ဆိုဒ်လည်းထွက်တယ်။မက်သိန်းက45နဲ့60ရာခိုင်နှုန်းကာဗွန်ဒိုင်အောက်ဆိုဒ်က40နဲ့60လောက်ထွက်တယ်။ပြီးတော့အမိုနီးယားတို့အောက်ဆီဂျင်တို့ဟိုက်ဒရိုဂျင်တို့ဆာဖိုက်တွေလည်းနည်းနည်းထွက်တယ်။ကာဗွန်မိုနောက်ဆိုဒ်လည်းနည်းနည်းထွက်တယ်။အခုပြောနေတာကဒုတိယရပါအဲ့တော့ထွက်တဲ့ခါကျတော့ဒီဟာကလေဒူးထဲရောက်သွားတယ်။အလကားနေတာမီးမရှိရင်တော့သူကဓာတ်ငွေထွက်တယ်။ဓာတ်ငွေထွက်တဲ့အိတ်ထက်မှန်တော့ဟိုက်ဒရိုကာဗွန်ဆိုရလဲပါတယ်။အဲ့ဒါတွေကညာလာလို့ရှိလူတွေဒုက္ခရောက်တယ်။အဲ့တော့အခုကမီးလောင်တဲ့ခါကျတော့ကာဗွန်မိုနောက်ဆိုက်ကာဗွန်ဒေါက်ဆိုက်တွေပြောင်းသွားတာဒီအများကြီးဖြစ်တယ်။နောက်တစ်ချက်အဆိုးဆုံးကအမှုန်အမွှားလေးတွေအရင်ထွက်တယ်။အဲ့အမှုန်အမွှားလေးတွေလေဒူးထဲမှာညာလာရင်လူတန်းကျက်မကြီးထိခိုက်တယ်။အဲ့ဒါအပြင်နောက်တစ်ချက်က poly aromatic hydrocarbon ဆိုတဲ့ PAH ဆိုတာရှိတယ်။တက်သားပဲဖြစ်ဖြစ်အမိုက်တွေပဲဖြစ်ဖြစ်မီးရှို့လို့ရှင်ထွက်လာတယ်။သူကပေါ်တကယ်လို့ခန္ဓာကိုယ်ရဲ့ရောက်သွားလို့ရှိရင်အသွင်နည်းနည်းပြောင်းပြီးတော့မှ cancer တွေပဲဖြစ်တတ်တယ်။တကယ်လို့အဲ့အမိုက်ထဲမှာ plastic ပါညာပါမယ်ဆိုရင်လည်း plastic က chlorine ပါတဲ့ plastic ပေါ့ EVC လို့ plastic မျိုးဆိုရင်အဲ့ဒီက chlorine ငယ်ဒီဝါဆိုလောင်ချမ်းဖို့မရတာရဲ့အိမ်မှာနဘရော့ဟိုတန်တိုတန်စလေးတွေပါရေးလဲရှိတာအဲ့ဒါတွေကဓာတ်ကိုပစ္စည်းဖြစ်ပြီးတော့သူကလည်းထိုင်ဟောက်ဆင်တို့ကျူရန်တို့ထွက်တယ်လေဒုအရေတွေးကလုံးဝကိုရော့ကျသွားပြီအရန်ဆိုးရနေအမှုံအမွားကိုတိုင်းကခန္ဓာကိုယ်ရဲ့ရောက်သွားလို့ရှိရင်အဆုတ်ယောဂါနှလုံးယောဂါရှိတဲ့လူတွေမှာအပတံမအန္တရာယ်ရှိတဲ့နောက်ပြီးတော့ဒီကာဗွန်မိုနောက်ဆိုက်တို့ကာဗွန်ဒိုင်အောက်ဆိုက်တို့ဆိုတော့လဲညားသွားရင်တတိပဲလစ်သွားနိုင်တယ်အဲ့ဒါကြောင့်မလို့အန္တရာယ်ရှိနေပါတယ်
ဒီအမိုက်ဆွန့်ပစ်တဲ့နေရာကိုအခုဆိုရင်မိတ္တသမားတွေနောက်မိတ္တသမားတွေကိုကူညီတဲ့လူတွေတွေ့ရတယ်။ဆိုတော့ဒီအမိုက်ပုံမီးလောင်တာကိုမီးငိမ့်အောင်ဒီလိုကူညီတာနဲ့ပတ်သက်ပြီးတော့တခြားနိုင်ငံတွေမှာဘယ်လိုလုပ်ကြလဲ။ဒီမှာဘာတွေလုပ်တယ်လဲနည်းနည်းပြောပြပေးပါဦး
။ဟုတ်ကဲ့ဒါလည်းကျမကိုယ်တိုင်တွေ့ကြုံတစ်ခုရှိခဲ့ပြုပါရယ်။ Ohio နိုင်ငံ Ramkey ဆိုတဲ့မြေဖို့တောင်ကိုကျမကသဘာပတ်ဝန်းကျင်နဲ့ပတ်သက်တာဟိုချိန်ပေးဖို့သွားတဲ့အခါမှာမြေတောင်ကြီးကမီးလောင်နေပါတယ်။လိုမျိုးအမိုက်တွေပုံထားရင်မိကအမြဲတမ်းလောင်တာပါပဲဒါထုံးစံဖြစ်လေရှိပါတယ်အဲ့ဒီအခါမှာသူတို့ကတခါတည်းအိမ်နေရာကိုကျိုးတွေကချလိုက်ပြီးတော့ဘယ်လူလူတွေကတော့ဘယ်နေရာဘယ်နေရာပဲလာနိုင်တယ်ဘယ်နေရာဘယ်နေရာတော့မလာနိုင်ဘူးဆိုပြီးတော့မိသက်ကားတွေရောနောက်ပြီးတော့အရေးပေါ်ဌာနပေါ့နော်သူတို့မှာအရေးပေါ်ဖြစ်လာလို့ရှိရင်လှုပ်ဖို့လို့အစီအစဉ်ချထားတဲ့အဖွဲ့တွေရှိပါတယ်သူတို့ကတိပါတယ်အရေးပေါ်ဖြစ်ရင်မလုပ်ရမလဲအဲ့အဖွဲ့တွေကအကုန်ရောက်နေပါတယ်နောက်ပြီးတော့တာဝန်မရှိတဲ့လူကိုပေးမဝင်ပါဘူး။ဘာကြောင့်လဲဆိုတော့ဒီမီးပေးမှာဘလို့ရှောင်ရမယ်။မီးမှာဘာအန္တရာယ်ရှိတယ်လဲ။နောက်ပြီးတော့အဲ့အမိုက်ပုံကထွက်လာတဲ့အခွင့်အရေးတွေကဘာတွေရှိတယ်လဲဆိုတာဘယ်သူမှမသိပါဘူး။အဲ့ဒါကြောင့်မို့သူတို့ကပေးမဝင်ပါဘူး။အခုဒီမှာဖြစ်နေတာကလူတွေကမိဘသမားများကိုဂိယုဏဖြစ်တယ်။သူတို့ကလည်းအမတန်မှကိုတနာစရာကောင်းပါတယ်။သူတို့မှလည်းကြည့်ရတာနော်။လုံလောက်တဲ့ကာကွယ်တဲ့အဝိကအဆမျက်နှာဖုံးနှာခေါင်းစီးရအဆပေါ့နော်လိုအပ်တဲ့ဓာတ်ငွေကမျက်နှာဖုံးအဆုံးပေါ့လေအဲ့ဒါတွေကအားနေနေတဲ့ပုံပေါ်ပါတယ်။သူတို့လည်းအမတန်ပြင်းမှန်းနေတဲ့အခါလူတွေကသွားပါတယ်။သွားတဲ့အခါမှာတစ်ချက်ကဘာမှမသိအခုံးတွေပြည့်တဲ့ရှိတာကိုသွားတဲ့အတွက်ကိုယ့်ရဲ့ကျန်းမာရေးနဲ့ထိခိုက်ပါတယ်။မတော်လို့ရှိရင်အပြတ်မလဲမှာ တော့အသက်ရှူမရဖြစ်ဆိုင်ပါတယ်နောက်တစ်ချက်ကလည်းမီးအန္တရာယ်ရှိပါတယ်အဲဒါကြောင့်မလို့တကယ်လို့ထောက်ပံ့ကျင်တယ်ဆိုလို့ရှိရင်မိသားဌာနကပဲဖြစ်ဖြစ်တခြားအစိုးရကြီးနဲ့ချိတ်ဆက်ပြီးတော့အဲ့အစိုးရလူကပဲမိသားကလူရင်းနဲ့တော့ဘလို့ဝင်ထွက်ရှိမယ်ဆိုတာလုပ်တင်ပါတယ်နောက်တစ်ချက်ကလည်းအစားအသောက်ဘေးကင်းဖို့လည်းလိုပါတယ်ဒီလိုအစားအသောက်တွေသူတို့တထားပေးမယ်နေရာလည်းပြင်းတဲ့အခါမှာပြဿနာရှိရဲနောက်မိသားသမားများအနေနဲ့လည်းဒီလိုဖုတ်တေကြားထဲမှာမစားတင်ပါဘူးဘာဖြစ်လို့လဲဆိုတော့ဒီ PAH ဒီပါတွေဆိုတာကြက်ခိုးတွေပါတယ်ပေါ့မလည်းပေါင်းပြီးလာတာပါခန္ဓာကိုယ်ရဲ့ရောက်သွားပါလေကင်ဆာဖြစ်တာပဲလေဖြစ်နိုင်တယ်ပေါ့နော
်ဟုတ်ကဲဆယ်ကူညီဖို့အတွက်သင်တန်းမရှိထားတဲ့လူမဆိုင်တဲ့လူမသွားဘူးပေါ့နော
်ဟုတ်ကဲ့မသွားပါဘူးဘာဖြစ်လို့လဲဆိုတော့အန္တရာယ်ရှိပါတယ
်အခုလိုအမိုက်ပုံမီးကိုနှိမ့်တက်နေတဲ့မိသားသမားတွေအတွက်အစိုးရနဲ့သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေကအပြည့်အဝတာဝန်ယူပေးဖို့လိုသလိုဒီမီးလောင်မှုကိုစစ်ဆင်ရေးအသွင်နဲ့ပြတ်ပြတ်သားသားစီမံခန့်ခွဲဖို့လိုတယ်လို့ပြောပါတယ
်မိသားသမားတွေလုပ်ငန်းတာဝန်ထောင်းဆောင်တဲ့အခါမှာတာဝန်ကိုအပြည့်အဝထမ်းဆောင်နိုင်အောင်သူတို့ရဲ့အသက်အန္တရာယ်မထိခိုက်အောင်ကျန်းမာရေးမထိခိုက်အောင်သူတို့လုပ်တဲ့လုပ်ငန်းဆောင်ရွက်တဲ့ဌာနတွေကပံ့ပိုးပေးရမယ်အထူးသဖြင့်အရေးပေါ်သူတို့အတွက်လိုအပ်တဲ့အစားကအစားရေကအစားသူတို့နားနေဖို့ကအစားအကုန်လုံးကိုစီမံကိုစီမံပေးရမယ်ပင်မအောင်မလုပ်တင်ဘူးဘာလို့ဆိုတော့ပင်မလို့ရှိရင်ဆုံးဖြတ်ချက်တွေမှားမယ်မဖြစ်တဲ့မင်းဖြစ်နိုင်တယ်သူကဌာနကနေပြီးတော့သက်ဆိုင်တဲ့အဝန်ရှိတဲ့လူကကမန္ဒါတဘောမျိုးနဲ့အကုန်လုံးအာဏာသိမ်းထားရမယ်ရေပေါ်အခြေအနေဒီနားဖြစ်တဲ့ကြောင့်မလို့အားလုံးကိုစစ်စင်ရေးအတွင်းတိုက်ပွဲလုပ်တယ်လို့ပဲမိသားသမားတွေတိုက်ပွဲရဘူးလေဘလို့လုပ်မလဲနောက်ပိုင်းကဒီကတ်ဖံပိုးလာအစအားလုံးကိုစစ်စင်ရေးအတွင်းအဲ့လိုလုပ်ပေးရပါမယ
်သဘောမဝင်းချင်အင်ဂျင်နီယာဒေါ်အေးကြီးပါနောက်တစ်ပတ်မှာတော့အမိုက်ပုံမီအန်ရီကိုဘလို့ကာကွယ်သင့်တယ်ဆိုတာဆက်ပြောပေးပါမယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်တက္ကသိုလ်အစည်းအဝေးတင်ဆက်ပေးနေတဲ့သိပ္ပံနဲ့ဉာဏ်ပညာအစည်းအဝေးကိုနှာစင်ခဲ့ကြရတာပါရှင်အခုအတန်လွင့်အစည်းအဝေးအစဆုံးကိုမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ32 kHz 93.3 ညနဲ့လိုင်းဒိုမီတာ51 kHz 5885တို့ကနေပြန်ပြီးတော့နှာစင်နိုင်ကြပါတယ်ရှင်အခုတောက်ကြနေညပဲထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်မရှင
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာကိုရီးယားနိုင်ငံကြားနှစ်ပေါင်း60ကြာပိုင်ချထားတဲ့နိုင်ငံနယ်စပ်မြင်းကိုဖျက်ချော်ပြီးတောင်ကိုရီးယားဘက်ကိုလမ်းလျှောက်ဝင်ရောက်ခြင်းနဲ့အတူတမိုင်းဝင်တောင်နယ်မြောက်ကိုရီးယားထိပ်သီးဆွေးဝဲကိုတောက်ကြနေကစတင်လိုက်ပါတယ်ထိပ်သီးဆွေးဝဲပြီးနျူကလ িয়ার ဖျက်သိမ်းရေးနဲ့ငြိမ်းချမ်းရေးဆန်ရသဘောတူညီချက်တွေကိုမကျင့်ကြခင်ခေါင်းဆောင်နှုတ်ဦးဟာဖဲလက်တကင်နှုတ်ဆက်ခဲ့ကြပါတယ်တောင်နယ်မြောက်ကိုရီးယားခေါင်းဆောင်နှုတ်ဦးရဲ့ထိပ်သီးဆွေးဝဲနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့မနေ့မှာလူမှုကွန်ရက်ကတဆင့်နှစ်ကြိမ်ရေးသားပြီးတော့ပြောကြားခဲ့ပါတယ်တောင်နယ်မြောက်ကိုရီးယားခေါင်းဆောင်တွေရဲ့အခုလိုတမိုင်းဝင်ထိပ်သီးဆွေးဝဲကိုကိုရီးယားနိုင်ငံကလူတိုင်းကသဘောတူလက်ခံကြတာတော့မဟုတ်ပါဘူးထိပ်သီးဆွေးဝဲကျင်းပနေတဲ့အချိန်မှာပဲမြောက်ကိုရီးယားနိုင်ငံကိုဆန့်ကျင်သူတွေကတောက်ကြနေမှာတောင်ကိုရီးယားနိုင်ငံပါဂျူးမြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်ဒီကနေ့အင်ဗျူတော်ကိုရောက်ရှိနေပါတယ်တရက်ကြာမဲ့ဒီခီးစဉ်ဟာပြင်သစ်သမ္မတအမနွယ်မက်ခရွန်ရဲ့3ရက်ကြာတည်ဝင်ခီးစဉ်အပြီးမှာရောက်လာတာလည်းဖြစ်ပါတယ်အမေရိကန်နိုင်ငံကိုအခုလိုဥရောပကခေါင်းဆောင်နှစ်ဦးရှေ့စဉ်နောက်ဆင်ဆိုသလိုရောက်လာတာဟာသမ္မတဒေါ်နယ်ထရမ့်အစိုးရအနေနဲ့အီရန်နဲ့ရရှိထားတဲ့နိုင်ငံတကာသဘောတူညီချက်ကိုမစွန့်ပယ်ဖို့နဲ့ဥရောပနိုင်ငံတွေအပေါ်တမန်နီနဲ့အလူမီနီယံအခွန်ကောက်ခံခြင်းကထာဝရကင်းလွတ်ခွင့်ပြုဖို့တို့ကိုစီယုံပြောဆိုကြဖို့အတွက်ဖြစ်တယ်လို့ဆိုပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဆယ်နိုင်ငံကနိုင်ငံကြီးဝန်ကြီးတွေဟာခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမကျင်းပခင်ဒေသရင်းဖြစ်ပေါ်နေတဲ့ချင်းချောက်မှုတွေကိုတိကျထားပြီးလူညိုရေးဆိုင်ရာဆွေးနွေးပွဲဒီကနေ့ကျင်းပခဲ့ကြပါတယ်။အစွန်ရောက်ဝါဒကြီးထွားလာနေတာနိုင်ငံဖြတ်ကျော်ရဆိုးမှုနဲ့စိုက်ဘာချင်းချောက်မှုစတဲ့အကြောင်းအရာတွေကိုဆွေးနွေးပွဲအတွင်းမှာဆွေးနွေးမယ်ကြောင်းစင်ကာပူနိုင်ငံကြီးဝန်ကြီးကအစည်းအဝေးအဖွင့်မင်ကုန်းမှာထည့်သွင်းပြောကြားခဲ့ပါတယ
်။ AB 28ရဲ့တောက်ကြနေညပိုင်းထိတ်တန့်ရောက်တဲ့တင်အချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြပေးသွားတာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Nate Evanoff ဖြစ်ပါတယ်။ VOA American တိုင်းရဲ့စနေနေ့မနက်ပိုင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.